Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မေလ5ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်တွေကို Live တို့မီတာ24 40 51နဲ့ Line လမ်းမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စုံငင်းမင်းပါဒီကနေ့ကြာသပတေးနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနေ့ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ဒေါက်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနဲ့ထောင်ဒဏ်9နှစ်ချမှတ်တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကပယ်ချလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝင်ကြီးကိုဗစ်ကာယောဂါကူးစက်ခံရပါတယ်ရုရှားကိုတုံးမြင့်အရေးယူဖို့ G7 ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်အဲ့ဒီနောက်နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။အဲ့ဒီအထက်ကကြားရမှာတခုကတော့
So today we will propose to ban all Russian oil from Europe. This will be a complete import ban on all Russian oil seaborne and pipeline, crude and refined.
ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးဓာတ်ကပ်ပိတ်ဆို့ဖို့စီစဉ်နေတဲ့အကြောင်းသတင်းဆောင်ပါမှာအပြည့်အစုံကိုကြားမှာပါ။အဲ့ဒီနောက်တောင်အာဖရိကနိုင်ငံကတရုတ်တန်းအကြောင်းတရင်ဆောင်ပါနောက်တကား NUG နဲ့ ASEAN နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်မြန်မာနိုင်ငံအတွင်းဆစ်ဖြစ်နေတဲ့ဒေသတွေမှာမြေမြုပ်မိုင်းထောင်တာတွေများပြားလာတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းကြားမှာပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့လူထုနဲ့ကျန်းမာရေးသတင်းသုံးသပ်ချက်နဲ့အားကစားအစီအစဉ်တွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာပါကဲအခုတော့ဒီကနေ့ကြာသပတေးနေ့မနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ
ယူကရိန်းနိုင်ငံနေရာတော်တော်များကိုရုရှားတပ်တွေအပြင်းထန်ဆက်လက်တိုက်ခိုက်နေရမှာနိုင်ငံခြားကလက်နက်တွေတင်ပို့ရာနိုင်ငံနောက်ပိုင်းကလမ်းကြောင်းတွေနဲ့နိုင်ငံရှေ့ဘက်ကပြစ်မှတ်တွေကိုလည်းအရှိန်မြင့်တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းနိုင်ငံအနှံ့ကလက်စစ်ဒါဘေးစခန်းတွေကိုမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ခဲ့ပြီးယူကရိန်းမာဂန်စခန်းတွေလောင်စာဆီနဲ့လက်နက်တူလောနေရာတွေကိုလည်းလက်နက်ကြီးနဲ့ရောလေကြောင်းကပါတိုက်ခိုက်ခဲ့တဲ့အကြောင်းရုရှားစစ်တပ်ကပေါ်ဒူးနေမှာသတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံရှိပိုင်းမရီယိုပိုမျိုးကပြီးခဲ့တဲ့သတင်းပတ်ထဲအရက်သားတရာချုပ်ကိုဘေးလွတ်ရာကဲထုတ်ပေးနိုင်ခဲ့တဲ့တမ်နီစက်ရုံကိုလည်းရုရှားတပ်တွေဝိုင်းထားစေဖြစ်ကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါတမ်နီစက်ရုံမှာကြံ့ကြံ့ခံဆက်လက်ခုခံနေတဲ့ယူကရိန်းလက်နက်ကိုင်တွေကစက်ရုံကိုရုရှားတပ်တွေဝန်ရောက်စီးနှင်းမှုကြိုးစားခဲ့တဲ့အကြောင်းပြီးခဲ့တဲ့ရက်ကပြောဆိုတာမမှန်ကြောင်းလဲရုရှားကာဝေးဝန်ကြီးဌာနအရာရှိသူကငြင်းဆန်ခဲ့ပါတယ်ယူကရိန်းကို၂လကျော်ကြာဆက်လက်ကြီးကြပ်တက်ခတ်နေတဲ့ရုရှားပေါ်တွုံးမြင့်တန်ခတ်ရေးယူဖို့ဒီသတင်းပတ်ထဲကမ္ဘာစစ်မှုထက်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေဆွေးနွေးရမှာဖြစ်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်နိုင်ရေး G7 ခေါင်းဆောင်တွေတွေ့ဆုံရမှာဆွေးနွေးကြမယ်အကြောင်းဗုဒ္ဓနေ့မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းတောက်တွေကိုပြောခဲ့တာ
ပါ။ We are always open to additional sanctions and I've been in consultation I'll be speaking withthe members of the G7 this week
တော်တော်ကမှုရချမှတ်ဖို့အမြဲတမ်းလမ်းပွင့်ထားပါတယ်။တိုင်ပင်ဆွေးနွေးနေရလည်းရှိပါတယ်။ဘာလို့လုံမယ်မလုပ်ဘူးဆိုတာတွေကိုလည်း G7 ဖွဲ့ဝင်တွေနဲ့ဒီတစ်ပတ်ထဲဆွေးနွေးမှာဖြစ်ပါတယ်လို့အင်ဗီရိုမှာသတင်းတောက်တွေကိုသမ္မတဘိုင်ဒန်ကပြောသွားတာပါ။ပေါ်ဒူးနေမှာပဲရေနံတင်ပို့မှုတွေတားမြစ်တာအပါအဝင်ရုရှားပေါ်ပြင်းထန်တဲ့ရေယူတန်ခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုဥရောပသမဂ EU ကလည်းကြီးညာပါတယ်။ရုရှားကရေနံစိမ်းဝယ်ယူမှုတွေကို6လအတွင်းရပ်ဆိုင်းမှုတန်ဆင်ထားတဲ့စွမ်းအင်ပစ္စည်းတွေကိုတင်သွင်းမှုတွေ2022ခုနှစ်မှာရပ်ဆိုင်းမှုတွေပါဝင်တဲ့အစီအစဉ်တစ်ရပ်ကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒန်လီယန်ကကြီးညာလိုက်တာပါ။ဆိုပြချက်ကတော့ EU ဖွဲ့ဝင်တွေကတညီတညွတ်ထဲထောက်ခံမှသာအတည်ပြုနိုင်မှာဖြစ်ပါတယ်။ရုရှားရဲ့ရေနံတင်ပို့မှုပေါ်အားထားနေရတာတွေကိုတဖြည်းဖြည်းချင်းရှော့ချမဲ့အစီအစဉ်ရ EU ဖွဲ့ဝင်တွေတခြားစွမ်းအင်ရန်နယ်နီးလန်းတွေကိုရှာဖွေသွင်းနိုင်မဲ့ခွင့်လန်းရမှာဖြစ်တယ်လို့ကမ္ဘာစွမ်းအင်ဈေးကွက်ကိုကြီးကြီးမားမားမထိခိုက်ပဲရုရှားပေါ်ဖိအားပေးရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းဥရောပကော်မရှင်ကြီးကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုပိတ်ရဖို့ရည်ရွယ်ထားတဲ့ရုရှားလို့ MI-17 ရဟရင်16စင်းကိုယူကရိန်းနိုင်ငံကိုလွှဲပေးမယ်အကြောင်းအမေရိကန်ကပေါ်ထူးနေမှာပဲကြေညာလိုက်ပါတယ်။ယူကရိန်းနိုင်ငံကပြည်ပြင်ထင်းထင်းစကန်တခုမှရှိနေတဲ့အမေရိကန်ပိုင်းရဟရင်5စင်းကိုယူကရိန်းကိုလွှဲပေးမယ့်အစီအစဉ်ကိုတော့အမေရိကန်ကာဝေးဝန်ကြီးဌာနကဇန်နဝါရီလထဲမှာပဲကွန်ဂရက်စ်လွှတ်တော်ကိုအကြောင်းကြားထားတာပါယူကရိန်းအတွက်စီးရီးကူညီပေးဖို့ သမ္မတဂျိုးဘိုင်ဒန်ဧပြီလလယ်မှာကြေညာရမှာလဲအာဖဂန်နစ္စတန်နိုင်ငံအတွက်ရည်ရွယ်ထားတဲ့ MI-17 ရဲရင်နောက်ထပ်စစ်တပ်စင်းယူကရိန်းကိုပေးအပ်ဖို့ထည့်သွင်းခဲ့တာဖြစ်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံပြန်လည်ထူထောင်ရေးဆိုင်ရာအမေရိကန်လုံခြုံရေးအရာရှိချုပ်ရုံးရဲ့ဒီသတင်းပတ်ထဲလွှတ်တော်ကိုတင်ပြတဲ့သုံးလပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ရုရှားလို့ MI-17 ရဲရင်တွေဟာစစ်ပဆိုင်ရာပစ္စည်းတွေတပ်ဖွဲ့ဝင်တွေကိုတည်ယူပို့ဆောင်ရမှာအများစုအသုံးပြုလို့ရှိပြီးတချိန်ကဆိုဗီယက်ယူနီယံမှာဒစိတပိုင်းပါဝင်ခဲ့ဘူးတဲ့ယူကရိန်းနိုင်ငံမှာရဲရင်တွေထုတ်လုပ်ရင်းနဲ့ပြည်ပြည်မုံမံရေးလုပ်ငန်းတွေလည်းရှိပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရှိပိုင်းမှာကုလသမဂ္ဂကလီးမားရန်ပုံငွေဖွဲ့ UNICEF ကထောက်ပံ့ထားတဲ့စာသင်ကျောင်းတွေက18ရာခိုင်နှုန်းလောက်ထိခိုက်ပျက်စီးရတဲ့အကြောင်း UNICEF ကပြောပါရယ်ဒီရေအတွက်ဟာကျောင်း6ကျောင်းမှာတကြောင်းလုံးဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တဲ့စာသင်ကျောင်း2ကျောင်းတိုက်ခိုက်ခံခဲ့ရတယ်လို့လည်းပြောပါရယ်ဖေဖော်ဝါရီလ24ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်မှုတွေစတင်ချိန်ကလေးကစာသင်ကျောင်းရာနဲ့ချီပြီးလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတန်ခံခဲ့ရကြောင်းလည်း UNICEF ရဲ့ဗိုလ်ရုံးနဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါစံတင်နိုင်ကြတဲ့ယူကရိန်းကျောင်းသားတွေအတွက်အွန်လိုင်းကနေသင်ကြားပို့ချနိုင်မှုကြိုးစားနေကြောင်းလည်း UNICEF ကပြောပါရယ်ကျောင်းဆရာတွေစိတ်ပညာရှင်တွေအားကစားနည်းပြတွေကျောင်းသားတွေနဲ့တူကစားတာပုံမှန်တွေ့ဆုံတာတွေလုပ်နိုင်မှုစီစဉ်ထားပြီးယူကရိန်းကလေးတွေကိုကိုလွန်ဝင်ပေးထားတဲ့ပြပနိုင်ငံတွေမှာပညာသင်ကြားရေးအကူအညီပေးနိုင်အောင်ကြိုးစားနေကြောင်းလည်းပြောပါရယ်လူနေထူထပ်တဲ့နေရာတွေကိုရုရှားကတိမ့်ကြုံပြီးပြစ်ခတ်တိုက်ခိုက်နေတာကြောင့်အရသာတိုက်စုံမှုတွေဆေးရုံစာတင်ကြောင်းနဲ့အခြေခံစောက်ရုံတွေပျက်စီးမှုတွေဟာဆေးရုံမှုမြောက်ကောင်းမြောင်းနေတယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမီရှဲပက်ရှ်တွေကပြီးခဲ့တဲ့လတည်းမှာပဲပြောဆိုထားတာပါရုရှားကတော့အရသာတွေကိုပြစ်မှတ်ထားတာမရှိကြောင်းငြင်းဆန်ထားပါတယ်
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 MHz 5.40kHz 14.13 MHz 5.51kHz 5.85 MHz နဲ့လိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်နိုင်ငံတော်အတိုင်းအမြံကဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့ထောင်ဒဏ်9နှစ်ချခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကဗုဒ္ဓဟူးနေ့မှာပယ်ချခဲ့ပါတယ်။အယူခံနဲ့ပတ်သက်ပြီးလက်တင်ခံသင့်မခံသင့်ရှောက်လဲချက်ပြုလုပ်ခဲ့တာမျိုးမရှိဘဲအယူခံလက်ခံရရခြင်းတရားရုံးချုပ်ကပယ်ချခဲ့တာပါ။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုဒေါ်လာ6သိန်းတန်ဖိုးရှိတဲ့ရွှေချောင်းတွေလက်ခံရယူခဲ့တယ်ဆိုတဲ့စွပ်စွဲချက်အပါအဝင်အဂတိလိုက်စားမှုစွဲချက်7ခုနဲ့အပြစ်ရှိတယ်ဆိုကာပြီးခဲ့တဲ့အပတ်ထဲကထောင်ဒဏ်9နှစ်ချခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတွေကတော့စွဲဆိုချက်တွေဟာမှန်ကန်မှုမရှိဘူးလို့ပြောဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုတဘာဝဘေးအန္တရာယ်စီမံရေးဥပဒေဒါအပြင်ဆက်သွယ်ရေးပုံမှားတွေအပါအဝင်အခြားစွဲချက်တွေနဲ့ထောင်ဒဏ်6နှစ်ချထားပြီးဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ပေါ်စွဲချက်မျိုးစုံနဲ့ဆွဲဆိုထားပြီးစွဲချက်အလုံးအပြစ်ရှိတဲ့ဆိုရင်ထောင်ဒဏ်စုစုပေါင်းနှစ်ပေါင်း150လောက်ကြာခံရနိုင်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဗုဒ္ဓဟူးနေ့ကကိုဗစ် -19 စစ်ဆေးခဲ့ရာကိုဗစ်ပိုးကူးစက်ခံထားရကြောင်းတွေးရှိခဲ့ရတဲ့အတွေ့သူ့ရဲ့လုပ်ငန်းဆောင်တာတွေကိုအွန်လိုင်းကနေတဆင့်ပဲဆောင်ရွက်ဖို့ပြောင်းလဲစီစဉ်ထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ
် Secretary Blinken has tested positive for COVID. The good news is that
ဝန်ကြီး Blinken ဟာကိုဗစ်ပိုးကူးစက်ခံရပါတယ်။သတင်းကောင်းကတော့သူဟာကာကွယ်ဆေးအပြည့်ထိုးထားပါတယ်။အပြည့်ကာကွယ်ဆေးတွေလည်းထိုးထားပါတယ်။သူကူးစက်ခံရတဲ့ COVID ရောဂါလက္ခဏာဟာအားပြော့တဲ့အမျိုးအစားဖြစ်ပါတယ်။ပြန်ကောင်းတာနဲ့ရုံးပြန်တက်နိုင်ဖို့သူ့အနေနဲ့မျှော်လင့်ထားပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုသွားတာပါဝန်ကြီးဘလင်ကင်ဟာလွန်ခဲ့တဲ့ရက်တွေအတွင်းသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အတွက်သူနဲ့အနီးကတွေ့ဆုံခဲ့သူတွေထဲမှာသမ္မတဘိုင်ဒန်ပါဝင်တယ်လို့မယူဆရပါဘူးနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတရုတ်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးခြားတာပရင်းနေ့မှာပြောဆိုဖို့စီစဉ်ထားတာကိုလည်းဖျက်သိမ်းလိုက်ရတယ်လို့ပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုပါတယ်ဝန်ကြီးဘလင်ကင်ဟာပြီးခဲ့တဲ့စနေနေ့ညတုန်းကဝါရှင်တန်ဟိုတယ်မှာပြုလုပ်ခဲ့ပြီးလူအများတက်ရောက်ခဲ့တဲ့အိမ်မြူတော်သတင်းတောင်များအသင်းညစာစားပွဲကိုလည်းတက်ရောက်ခဲ့ပါသေးတယ်။ဆိုမာလီယာတောင်ပိုင်းမှာအခြေစိုက်တဲ့အာဖရိကသမဂ္ဂတပ်တွေရှိတဲ့စခန်းကိုအင်ကာနေညကအယ်ရှာဘပ်အစ္စလာမစ်စစ်သွေးကြတွေကတိုက်ခိုက်ခဲ့တဲ့အတွက်ဘရွန်ဒီစစ်သားအနည်းဆုံး30လောက်သေဆုံးပြီး 20 ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ဘရွန်ဒီတာဝန်ရှိသူတွေကပြောဆိုပါတယ်စစ်သား10ဦးကနေရာမှာတင်သေဆုံးပြီးကျန်သူတွေကဒဏ်ရာကြောင့်သေဆုံးခဲ့တယ်လို့အမည်မဖော်လိုတဲ့ဆိုမာလီယာတာဝန်ရှိသူတူက VOA ကိုပြောဆိုခဲ့ပါတယ်El Shabab စစ်သွေးကြတွေကတော့အာဖရိကန်သမဂ္ဂတပ်ဖွဲ့ဝင်စစ်သား183ယောက်သေဆုံးခဲ့တယ်လို့ပြောဆိုပါတယ်။မြို့တော်မိုဂါဒီရှုကနေကီလိုမီတာ150လောက်မှာရှိတဲ့ El Baraf ဒေသမှာတိုက်ခိုက်ခံရတာဖြစ်ပြီးသေဆုံးသူအရေအတွက်ကိုတော့သိကြအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ El Shabab စစ်သွေးကြတွေကပောက်ကွဲစေတဲ့ပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကား3စီးကိုစခန်းတွင်းမောင်းဝင်ဖောက်ခွဲခဲ့ပြီးအင်အား450လောက်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဘရွန်ဒီတာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ခိုက်မှုအတွက်အစ္စလာမစ်အစွန်းရောက်အဖွဲ့အေရှာဘက်အဖွဲ့ကိုဘရန်ဒီသမရအပါအဝင်ဆိုမာလီယာအစိုးရအာဖရိကသမဂ္ဂနဲ့မြို့တော်မိုဂါဒီရှုမှာရှိတဲ့အမေရိကန်တန်ယုံတို့ကပြစ်တင်ရှုံချခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဒေသဘော်နိုပြည်နယ်အတွင်းအင်ကာနေတို့ကအစ္စလာမစ်အစွန်းရောက်အဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးခဲ့ကြောင်းမျက်မြင်သက်သေတွေကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ဒီတိုက်ခိုက်မှုဟာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်အဲ့ဒီပြည်နယ်အတွင်းရောက်ရှိနေချိန်နဲ့တိုက်ဆိုင်ဖြစ်ပွားခဲ့တာပါစစ်သွေးကြတွေဟာဘော်နိုပြည်နယ်ချစ်ဘုတ်ဒေသတဲ့ကကုတူကာရီရွာကိုအင်ကာနေညာဘက်မှာတိုက်ခိုက်ခဲ့တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာပြည်နယ်မြို့တော်မိုက်ဒူဂါရီမှာငြိမ်းချမ်းရေးရယူခဲ့တဲ့စစ်သွေးကြအုပ်စုဟောင်းတွေနဲ့ထောင်ထဲချတဲ့စစ်ကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူတွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမစ်အစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ35,000လောက်သေဆုံးပြီးတန်းနဲ့ချီတဲ့သူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ
် VOA American သံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတွေသတင်းပေးပို့ချက်တွေကိုလည်းကြားရမှာပါပထမဆုံးကြားရမှာကတော့ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့မှုတွေလုပ်ဖို့စီစဉ်နေပါတဲ့အခုတခါမှာတော့ရုရှားနိုင်ငံကထွက်တဲ့လောင်စာဆီတင်ပို့မှုကိုပါပိတ်ပင်ဖို့ပါလာပါပြီဒီအခြေအနေတွေကိုလီစာဘရိုင်ယန်ပဲရစ်မျိုးကနေသတင်းပေးပို့ထားတာကိုရဲမွန်ကဆက်ပြောပြမှာပ
ါဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကရုရှားကိုဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်ဖို့စီစဉ်နေတဲ့အချက်လက်တွေကိုဥရောပပါလီမန်မှာဗုဒ္ဓဟူးနေ့ကတင်ပြခဲ့ပါတယ်ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ယူကရိန်းကျူးကျော်စေတဲ့အတွက်ကြီးလေးစွာပေးဆက်ရမယ်လို့အာဆူလာဗွန်ဒါလီယန်ကပြောပါတယ
် And let's be clear it will not be easy because some member states are strongly dependent on Russian oil but we simply
ရှင်းအောင်ပြောပါမယ်အခုစီစဉ်နေတဲ့အရာတွေကလွယ်လွယ်နဲ့ပြီးသွားမှာမဟုတ်ပါဘူးတချို့သောဥရောပနိုင်ငံတွေဟာရုရှားရဲ့လောင်စာဆီတင်သွင်းမှုကိုအလွန်ပဲမှီခိုနေရပါတယ်။ဒါပေမဲ့လည်းလုံးဆရာရှိတာကိုတော့လုံးရမှာပါပဲ။ဒါကြောင့်မို့ရုရှားလောင်စာဆီဥရောပကိုတင်သွင်းနေတာဒီအကုန်လုံးပိတ်ပင်ဖို့အစိုးကိုဒီကနေ့မှတင်သွင်းပါတယ်။ရုရှားကနေတင်သွင်းတဲ့လောင်စာဆီအကုန်လုံးပါပါတယ်။ရေလမ်းကသွင်းတာ၊ပိုက်လိုင်းကသွင်းတာ၊လောင်စာဆီအချံရော၊တန်းစင်ပြီးသားလောင်စာဆီရောပါမှာပါ
ရုရှားနိုင်ငံကနေလောင်စာဆီတင်သွင်းတာကိုအစမှာတော့လောင်စာဆီအကြမ်းနောက်ပြီးတော့တန့်စင်ပြီးသားလောင်စာဆီတွေကိုပါဒီနှစ်ထဲမှာပဲတဆင့်ချင်းစီပိတ်ပင်သွားဖို့ကိုစီစဉ်နေတာပါအခုပိတ်ဆို့မှုတွေနဲ့အတူထပ်မံချမှတ်ဖို့စီစဉ်နေတဲ့စီးပွားရေးပိတ်ဆို့မှုတွေထဲမှာရုရှားအစိုးရကိုချင်းငွေတွေအများဆုံးထုတ်ပေးနေတဲ့ Spur Bank ကိုပါကမ္ဘာ့ဘဏ်တွေအချင်းချင်းချိတ်ဆက်ထားတဲ့ Swift စနစ်ထဲကနေထုတ်ဖို့လဲပါပါတယ်ဥရောပကော်မရှင်ရဲ့အဆိုတင်သွင်းမှုထဲမှာ Russia Orthodox Christian ဖျားချောင်းခေါင်းဆောင် Patriarch Kirill နဲ့အကြီးအကဲ Russia စစ်တပ်အရာရှိတွေကိုပါပြစ်မှတ်ထားအရေးယူသွားဖို့လဲပါတယ်လို့ Russia ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဥရောပလေလိုင်းတွေမှာထုတ်လွှင့်နေရတွေကိုပိတ်ပင်သွားဖို့တွေလဲပါဝင်ပါတယ် Brussels အခြေစိုက်ဥရောပမူဝါဒဌာနကစွန့်အင်စီစစ်လေးလာသူ Simon Dekavou ကတော့ဒါဟာကြီးမားတဲ့အပြောင်းလဲတစ်ခုလို့မှတ်ချက်ပေးပါတယ်အခုအစီအစဉ်အရဆိုရင်တော့လောင်စာဆီတင်သွင်းတာတွေကိုရပ်တန့်သွားမယ့်အချိန်ကဥရောပရဲ့အေးဆုံးရာသီချိန်မှာဖြစ်တယ်လို့ဥရောပနိုင်ငံတွေမှာအစားအသောက်ဈေးနဲ့စွန့်ရင်ထုတ်လုပ်မှုဈေးတွေတက်နေချိန်လည်းဖြစ်ပါတယ်။ဒီအဆိုတင်သွင်းချက်ဖြစ်မြောက်ဖို့ဆိုရင်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံကအသိပြုပေးဖို့လိုပါတယ်။ရုရှားလောင်စာဆီကိုအဓိကမှီကိုနေရတဲ့ဟန်ဂေရီနဲ့ Slovakia တို့အခြေအနေကတော့မရေမရာအခြေအနေပါ။အခုတင်သွင်းတဲ့အဆိုပြုလာတဲ့မှာရုရှားကိုစီးပွားရေးပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေအပြင်စစ်ပီးချိန်မှာယူကရိန်းနိုင်ငံနဲ့အကြီးအကျယ်ရင်းနှီးမြှုပ်နှံရေးအစီအစဉ်တွေလည်းပါပါတယ်လို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကပြောပါတယ
် I think Europe has a very special responsibility towards Ukraine
ဥရောပအနေနဲ့ယူကရိန်းအပေါ်အထူးတလဲတာဝန်ယူဖို့လိုပါတယ် ကျမတို့အနေနဲ့ယူကရိန်းမိတ်ဆွေတွေအတွေ့ရီမန်းချက်ကြီးကြီးနဲ့တိုင်းပြည်ပြန်လည်ထူထောင်ရေးတွေလှုပ်ဆောင်နိုင်ဖို့အတွက်အစိုးကိုအခုပဲအစိုးပြုတင်သွင်းပါတယ
်ရုရှားကပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကိုလောင်စာဆီတင်သွင်းတာကိုရပ်တန့်လိုက်ပြီးနောက်အခြားဥရောပနိုင်ငံတွေကလည်းအလားတူဖြစ်ရမျိုးတွေဖြစ်လာမှာကိုစိုးရိမ်မှုတွေပေါ်လာပြီးနောက်မှာအခုလိုရုရှားလောင်စာဆီတင်သွင်းတာပိတ်ပင်မှုဖြစ်လာတာပါရုရှားကလောင်စာဆီရောင်းရငွေတွေကိုယူကရိန်းစစ်ပွဲအတွင်းအသုံးချနေတယ်လို့ယူဆနေတဲ့အဖွဲ့ဝင်နိုင်ငံတချို့ကတော့ရုရှားလောင်စာဆီတင်သွင်းတာကိုအမြန်ဆုံးပိတ်ပင်နေကြကြပါတယ်ခင်ဗျာ
ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့မယ်အကြောင်းကြားရတာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတပုတ်ကိုတင်ဆက်တဲ့အခါမှာကဘာပေါ်မှာအငတ်ဘေးနဲ့ရင်ဆိုင်နေရတဲ့လူဦးရေဟာစိုးရိမ်စရာကောင်းလောက်အောင်တိုးလာနေတယ်လို့လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာနိုင်ငံတကာကွန်ရက်ကသတိပေးလိုက်ပါတယ်ဒီပြဿနာကိုဖြေရှင်းဖို့ကုလသမဂ္ဂဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂလေယာဉ်နဲ့စားနပ်ရိက္ခာအဖွဲ့ FAO ကမ္ဘာစားနပ်ရိက္ခာအစည်းအဝေး WFP အဖွဲ့တွေပါဝင်တဲ့ကွန်ရက်ကတိုက်တွန်းလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြမှာပ
ါပြီးခဲ့တဲ့နှစ်ထဲကလူ198တန်းဟာဆိုးဝါးတဲ့အငတ်ဘေးနဲ့ကြုံတွေ့ခဲ့ရပြီးအီသီယိုးပီးယားတောင်မက်ဒက်စကာတောင်ဆူဒန်နဲ့ရေမင်နိုင်ငံကလူ9သိန်းလောက်ဟာဒုတ်ပိတ်ခန္ဓာကအငတ်ဘေးနဲ့ကြုံရမယ့်အခြေအနေကိုဆက်ရောက်ခဲ့တယ်လို့ဥရောပသမဂ္ဂနဲ့ကုလသမဂ္ဂအဖွဲ့ဝင်တွေပါဝင်တဲ့ကမ္ဘာကွန်ရက်ကအစီရင်ခံထားပါတယ်။အငတ်ဘေးဟာဒီနှစ်မှာပိုဆိုးလိမ့်မယ်လို့အစီရင်ခံစာရေးသားသူတွေကသတိပေးပါတယ်။ပဋိပက္ခတွေရာသီဥတုပြောင်းလဲမှုနဲ့ကိုဗစ် -19 ကပ်ရောဂါတွေဟာအစာရေစာမလုံလောက်မှုရဲ့အဓိကပြဿနာတွေဖြစ်ပါတယ်။လူတွေဟာအစာအစာတွေကိုဝယ်ယူစားသုံးနိုင်ဖို့မတတ်နိုင်ကြဘူးလို့အစီရင်ခံထားပါတယ်။WFP စာနာရိတ်ကအဖွဲ့ကြီးရဲ့အကြီးအကဲဒေးဗစ်ဘေးစလီကတော့ဒီအခြေအနေကိုတကယ်ပြင်းထန်တဲ့မုန်တိုင်းတစ်ခုပါပဲလို့ပြောဆိုပါတယ်။အာဖဂန်အီသီယိုးပီးယားနဲ့ယူကရိန်းအခြေအနေတွေကြောင့်ဒီအားကိုးရမယ့်ဖြစ်နေသူတွေကိုကျွေးမွေးဖို့ကြိုးပမ်းသမျှမအောင်မမြင်ဖြစ်ရတယ်လို့သူကပြောဆိုပါတယ
်။ We look around the world 276 million people marching towards starvation and now we got
ဒီကမ္ဘာလုံးကိုလေ့လာကြည့်တဲ့အခါလူ286တန်းလောက်ဟာအငတ်ဘေးနဲ့ကြုံရမယ့်အခြေအနေကိုဥတည်နေပါတယ်။တချိန်ကကမ္ဘာပတ်မုတ်ချင်းလို့တင်စားခံရတဲ့စားနပ်ရိက္ခာထွက်တဲ့နေရာဟာအခုတော့ပတ်မုတ်ရဖို့တန်းစီရတဲ့လူတန်းရှိတဲ့နေရာဖြစ်နေပါပြီ။ကျွန်တော်တို့ဘဝတသက်တာအတွင်းဒီလိုမြင်တွေ့ရလိမ့်မယ်လို့ဘယ်တော့မှမတွေးခဲ့ပါဘူး။အခုတော့ယူကရိန်းကနေလူတွေအစုလိုက်အပြုံလိုက်ထွက်ပြေးလာကြရပါတယ်။ဒီလိုအခြေအနေတွေကြောင့်ကမ္ဘာစားနပ်ရိက္ခာလုံလောက်မှုအခြေအနေကိုစိုးစိုးရွားရွားထိခိုက်ပျက်စီးစေမှာဖြစ်ပါတယ်။
ယူကရိန်းနဲ့ရုရှားဟာကမ္ဘာ့ဂျုံရဲ့30ရာခိုင်နှုန်းနှံစားပြောင်းရဲ့20ရာခိုင်နှုန်းနဲ့နေဂျာစီရဲ့80ရာခိုင်နှုန်းကိုထုတ်လုပ်တာဖြစ်ပါတယ်ဒီစားနပ်ရိက္ခာတွေဟာအခုတော့ယူကရိန်းကနေထွက်မလာနိုင်တော့ပါဘူးဘာဖြစ်လို့လဲဆိုတော့ရုရှားကပင်လယ်နဲ့ကိုပိတ်ဆို့ထားလိုက်လို့ပါပဲလို့ WFP ရဲ့အကြီးအကဲဘေးစလီကပြောဆိုပါတယ
် If we don't get ahead of this thing we will have not just famine in multiple countries around the world because you know we got
ဒီလိုအခြေအနေတွေကိုကြိုတင်ကာကွယ်နိုင်ခြင်းမရှိဘူးဆိုရင်ကမ္ဘာအနှံ့ကနိုင်ငံအတော်များများမှာဒုတ်ဘိတ်ကန္တရာကအငတ်ဘေးနဲ့ကြုံရမှာတင်မကပါဘူးတိုင်းပြည်တွေမတည်မငြိမ်ဖြစ်ပြီးလူတွေအစုလိုက်အပြုံလိုက်ရွှေပြောင်းမှုနဲ့ကြုံရပါလိမ့်မယ်ဒီကြားထဲမှာမိုးကောင်ရေရှားပြဿနာနဲ့အခြားပြဿနာအမျိုးမျိုးရှိပါသေးတယ်ဒီလိုအခြေအနေတွေကိုဘယ်သူကမှမဖြစ်ချင်ကြပါဘူ
းကမ္ဘာစားနပ်ရိက္ခာအတက်အထဲဟာကလေးတွေရဲ့ရှင်သန်ရေးကိုချိန်ချောက်နေတယ်လို့ကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အမှုဆောင်ညွှန်ကြားရေးမှူးခရစ်စတင်းရာဆဲကသတိပေးပြောဆိုလိုက်ပါတယ်။ကောင်းမွန်တဲ့အစာအာဟာရဟာကလေးတွေရှင်သန်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့လည်းသူကပြောဆိုပါတယ်
။ By stark contrast, inadequate nutrition is a leading cause of child mortality. In fact,
အဟာရချို့တဲ့မှုဟာကလေးတွေသေဆုံးမှုရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။ငါးနှစ်အောက်ကလေးငယ်သေဆုံးမှုရဲ့ထက်ဝက်ဟာအာဟာရချို့တက်မှုကြောင့်ဖြစ်ပါတယ်။2021ခုနှစ်ကုန်မှာအကြမ်းဖျင်းကလေးသန်း90လောက်ဟာအသက်အန္တရာယ်ဆုရင်ရတဲ့အာဟာရချို့တက်မှုရောဂါတစ်မျိုးဖြစ်တဲ့ချိနဲ့ကျုံလှီသွားတဲ့ရောဂါမျိုးခံစားရနိုင်ပါတယ်။ဒီနှစ်မှာအရေးအတွက်ပိုများလာမယ်လို့တွက်ချက်ထားပါတယ်
။အစားအစာနဲ့အာဟာရပြဿနာကိုအားလုံးပူးပေါင်းဖြေရှင်းကြဖို့ကမ္ဘာ့ကွန်ရက်အနေနဲ့တိုက်တွန်းထားပါတယ်။အငါဘေးကြုံရသူတွေပိုဆိုးမသွားဖို့နဲ့ရေရှည်စင်ဆက်မပြအစားအစာစိုက်ပျိုးထုတ်လုပ်နိုင်ရေးအစီအစဉ်အတွက်အရေးပေါ်ရန်ပုံငွေတွေလိုအပ်တယ်လို့လည်းပြောဆိုထားပါတယ်
ကဘာပေါ်မှာအငတ်ဘေးရင်ဆိုင်နေရတာဟာစိုးရိမ်စရာကောင်းတဲ့အကြောင်းကိုဇော်မိုးကျော်ပြောပြပေးတာပါ။ဆက်လက်နားဆင်ရမယ့်နိုင်ငံတကာသတင်းဆောင်ပါးကတော့တရုတ်လူမျိုးတွေဟာ1600ပြည်လွန်နှစ်တွေကအစတောင်အာဖရိကမှာနိုင်ငံမှာအခြေကျနေထိုင်လာကြပြီးအလုံသမားတွေစီးပွားရေးသမားတွေအဖြစ်လုပ်ကိုင်နေထိုင်ကြပါတယ်။အာဖရိကမှာသားစဉ်မြေဆက်အခြေကျတဲ့တရုတ်တွေထဲမှာအများစုကတောင်အာဖရိကနိုင်ငံမှာနေထိုင်ကြတာပါ။သူတို့တွေဟာခွဲခြားဆက်ဆံခံရမှုတွေကိုကြမ်းကြမ်းခံရင်ဆိုင်ရင်းတတ်တန့်ရောင်တိုင်းပြည်လို့တင်စားခေါ်နေတဲ့တောင်အာဖရိကနိုင်ငံမှာအယောင်အသွေးစုံအောင်ဖန်တီးမိနေတဲ့အကြောင်းတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေကိတ်ဘတ်လက်သတင်းပေးပို့ထားတာကိုကျွန်တော်ခင်မောင်စိုးမင်းကပြောပြမှာပါအခုချိန်မှာတော့တရုတ်နိုင်ငံဟာတောင်အာဖရိကနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်တကယ်တမ်းယဉ်ကျေးမှုနှစ်ခုစတင်ထိတွေ့ခဲ့ကြတာကဟိုး1600ပြည်လွန်နှစ်တွေကတည်းကဖြစ်ပါတယ်အဲ့ဒီတုန်းကဒက်ရှ်ကိုလိုနီဖြစ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံကနေတရုတ်လူမျိုးတွေကိုအကျဉ်းသားအဖြစ်နဲ့တောင်အာဖရိကကိုပို့ဆောင်ခဲ့ကြပါတယ်အဲ့ဒီနောက်1800ပြည်လွန်နှစ်တွေမှာတောင်အာဖရိကရဲ့ရွှေတတ်ထုတူဖော်တဲ့မြို့မှာပထမဆုံးတရုတ်တန်းကိုတည်ထောင်ခဲ့ကြတယ်လို့သမိုင်းပညာရှင်မယ်လနီယက်ကပြောပါတယ
် word started seeping out of
တဘာတဝန်းကလူတွေဟာတောင်အာဖရိကနိုင်ငံရဲ့စိန်တွင်းတွေရွှေတွင်းတွေရှိရာကိုလောဘဇောနဲ့ရောက်ရှိခဲ့ကြတာပါအဲ့ဒီထဲမှာတရုတ်လူမျိုးတွေလည်းပါပြီးဂျိုဟန်နက်စ်ဘတ်မြို့ကိုတောင်တရုတ်လူဂမ်ဆန်ရွှေတောင်နှံလို့ခေါ်ကြပါတယ်
ဒါပေမဲ့လည်းအဲ့ဒီလိုတရုတ်အခြေကျနေထိုင်သူတွေကိုခွဲခြားဆက်ဆံမှုတွေဟာတောင်အာဖရိကမှာအပါတိုက်လို့ခေါ်တဲ့လူပြူလူမဲခွဲခြားတာကိုစတင်ခဲ့တဲ့1948ခုနှစ်မတိုင်ခင်နှစ်ပေါင်းများစွာကတည်းကဖြစ်ပါတယ်အဲ့ဒီကတည်းကတရုတ်တွေဟာတတ်ထုတူဖော်ခွေတားမြစ်တာအပါအဝင်တခြားခွဲခြားနှိမ့်ချမှုတွေနဲ့ကြုံခဲ့ကြရတယ်လို့သမိုင်းပညာရှင်မယ်လနီယက်ကပြောပါတယ်
The Chinese with everyone else here being classified
in Africa မှာခွဲခြားထားတဲ့လူမျိုးစုတစုအနေနဲ့သတ်မှတ်ထားတဲ့ဖွင့်လှစ်ပေးတဲ့နေရာတွေရှိပါတယ်။ဒါအပြင်သတ်မှတ်ထားတဲ့ area မှာနေထိုင်ရပေးသတ်မှတ်ထားတဲ့ကျောင်းတွေမှာပဲပညာသင်ခွင့်ရှိပါတယ်
။ဒါအပြင်တောင်အာဖရိကမှာလူမျိုးကြားနဲ့လက်ထပ်ခွင့်ပိတ်ပင်ခဲ့တာဟာတတိယမျိုးဆက်အထိကြုံခဲ့ကြရပါတယ်။ဒါပေမဲ့ဒီလိုတားမြစ်မှုဟာတတိယမျိုးဆက်တရုတ်တောင်အာဖရိကသူဂျူလန်ဒီဒရေးယာနဲ့သူမရဲ့ခင်ပွန်းဝိုင်းနက်တို့ရဲ့ချစ်ချင်းကိုမခွဲခြားနိုင်ခဲ့ပါဘူး။ထောင်ချခံရမယ့်အန်ရဲကြားကနေသူတို့လက်ထပ်ခဲ့ကြတာဖြစ်တယ်လို့ယိုလန်ဒီကပြောပါတယ
်။ Because we were breaking a law that's on the statute.
ဒါကဥပဒေကိုချိုးဖောက်လိုက်တာပါ။ဒီတွင်လည်းကျမတို့အဖမ်းခံရနိုင်ပါတယ
်။ခင်ဗျားတို့လိုလူတွေကြောင့်ကျွန်တော်တို့အတွက်အဆအဆအရာရာအဆင်ပြေခဲ့ရတယ်ဆိုတာမျိုးမကြာခဏကျေးဇူးတင်စကားပြောတာမျိုးတွေကြုံရပါတယ်။စနစ်ကိုချိုးဖျက်ခဲ့ရတာပါအတိုက်ခံနေနဲ့လဲကြုံခဲ့ရပါတယ
်1994ဒီမိုကရေစီထွန်းကားလာတဲ့အခါမှာတော့တောင်အာဖရိကမှာအပြောင်းလဲတွေရှိလာခဲ့ပါတယ်အခုအခါမှာတော့တရုတ်အာဖရိကန်အနွယ်တွေတောင်အာဖရိကအစိုးရထဲမှာပါဝင်လာကြပါပြီတောင်အာဖရိကအတိုက်ခံဒီမိုကရက်တစ်အလိုင်းယန့်စ်ပါတီကမိုက်ကယ်ဆန်းဆိုရင်ဂျိုဟန်နက်စ်ဘတ်မြို့စီတီကောင်ဆယ်လာဖြစ်လာပါတယ်ဒါပေမဲ့လည်းအခုအချိန်ထိလူမျိုးရေးခွဲခြားမှုတွေကရှိနေတော့ပါလို့သူကပြောပါတယ
် I've been many terms of victim
ကျွန်တော်အနေနဲ့မကြာခဏလူမျိုးရေးခွဲခြားဆက်ဆံခံရတာတယူတန်ပြောဆိုခံရတာတွေရဲ့တားကောင်ဖြစ်တာကြုံရပါတယ်အမေရိကန်မှာလည်းအဲ့ဒီလိုဖြစ်နေတာပါအဲ့ဒီမှာအာရှတိုက်သားတွေအပေါ်မှာအမုန်းတရားပြန်ပွားအောင်လှုပ်ဆောင်နေတာတွေရပ်တန့်ရေးလှုပ်ဆောင်နေပါပြီအလားတူမျိုးတောင်အာဖရိကမှာလည်းလှုပ်ဆောင်ဖို့တကယ်ကိုလိုအပ်ပါတယ်
တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ရဲ့တရုတ်တန်းအဟောင်းနေရာဟာဟိုးအစောပိုင်းကအခြေချလာခဲ့ကြတဲ့ကန်တုန်စကားပြောကြတဲ့တရုတ်အများစုရဲ့အဓိကနေရာဖြစ်ခဲ့ပါတယ်။အခုကမှတော့အဲ့ဒီမြို့ကစီရေဒီတရုတ်တန်းနေရာအသစ်မှာမန်ဒရင်းတရုတ်စကားပြောကြတဲ့သူတွေကပိုများလာပါတယ်။မတူကွဲပြားတဲ့ယဉ်ကျေးမှုတွေကြောင့်တတ်တန့်ရောင်တိုင်းပြည်လို့တင်စားကြတဲ့တောင်အာဖရိကနိုင်ငံမှာအခုအခါတရုတ်လူမျိုး3သိန်းခွဲလောက်နေထိုင်ကြတယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ။နိုင်ငံတကာသတင်းဆောင်ပါတွေကိုကြားပြီးတဲ့နောက်အခုတခါသတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအတွင်းစည်ရေးပြိပခါဖြစ်နေတဲ့ဒေသတွေမှာမြေမြုပ်မှိုင်းအသုံးပြုတာတွေများလာသလိုမြေမြုပ်မှိုင်းကြောင့်တေဆုံးမှုတွေလည်းတိုးလာနေတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ကုန်ငွေအဖွဲ့ကထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်းပြောပြပေးပါမယ်။
မြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းပြီးနောက်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားနေရာတချို့မှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်နေပြီးနှစ်ဖက်စလုံးကမြေမြုပ်မိုင်းတွေအသုံးပြုနေကြတာပါ။စစ်ရေးပရိပခါတွေပြင်းထန်နေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်တဝိုက်မှာဆိုရင်မြေမြုပ်မိုင်းတွေကိုကရင်နီတော်လှန်ရေးတပ်ပေါင်းစုနဲ့ဒီမော့ဆို PDF တွေပူးပေါင်းရှင်းလင်းနေရပြီးနေတိုင်းလိုလိုမိုင်းတွေတွေ့နေရတယ်လို့ ဒီမော့ဆို PDF ရဲ့တာဝန်ခံက VOA ကိုပြောပါရယ်ဒီမြေမြုံမိုင်းအများစုကိုစစ်ကောင်စီတပ်တွေကထောင်ထားတာဖြစ်တယ်လို့လည်းဒေသခံတွေကပြောပါရယ်လမ်းကြားနေအိမ်ကြားစိုက်ခင်းနေကြားထဲမှာမြေမြုံမိုင်းတွေကိုထောင်ထားတဲ့အတွက်အရက်သားတွေပဲအများဆုံးထိခိုက်ရတယ်လို့သူကပြောပါရယ
်လည်းဒီလိုနေနေစုမှုရေးတွေကျွန်တော်တို့လည်းကြားတာပြောတော့တရက်တည်းကိုကျွန်တော်တို့ဆက်လုံးအမျိုးဆက်လုံးကိုလုံးအမျိုးရက်တိုင်းရက်တိုင်းကိုကျွန်တော်တို့သူ့ပေါ်ရချီပေါ့နော်နောက်ဆုံးကျွန်တော်တို့ပြည်သူတွေလည်းဟိုမပြောင်းရဲတော့ဘူးလို့ပြောတယ်မလုံးချုံတော့ခုကတို့စိုက်ထားတဲ့အစည်းအဝေးတွေပေါ့နော်ကျွန်တော်တို့ဟိုကြံစည်းပြီးတော့စားတော့မလို့မှသူပြည်တော်ဦးရ
ကရပြည်နယ်ဒီမော့ဆိုမြို့နယ်နားမှာမြေမြုံမိုင်းတွေကိုအများဆုံးတွေ့ရပြီးဒေသခံလက်နက်ကိုင်အဖွဲ့တွေနယ်မြေစိုးမိုးထားနိုင်တဲ့ကြံမြို့နယ်တွေမှာတော့မြေမြုံမိုင်းကိုစိုးရိမ်စရာတိတ်မရှိဘူးလို့သူကပြောပါတယ်စက္ကရိယာအကူအညီမပါဘဲလူအင်အားနဲ့ပဲဒီမိုင်းတွေကိုရှင်းလင်းနေရတာပါတခါတလေမိုင်းရှင်းတဲ့အဖွဲ့တွေစီစားစရာလာပို့တဲ့သူတွေကိုယ်တိုင်မိုင်းနေမိတာတွေရှိနေပါတယ်လို့သူကဆက်ပြောပါတယ
်။မိုင်းကအမျိုးသားများတူတူ၄မိုင်းရှိတယ်၊၆မိုင်းရှိတယ်၊၈မိုင်းရှိတယ်ပေါ့နော်။ပြီးတော့၅မိုင်းရှိတယ်အဲဒီအမျိုးသား၄မျိုး၅မျိုးလောက်တော့အကျွန်တော်တို့သူ့ပေါ်ရရှိတယ်ပေါ့နော်။ပထမဦးစားပေးတာဒီမိုင်းရှင်းနေပေါ့နော်။မရှင်းရေးဟိုပြီးတော့ဒီကျွန်တော်တို့ဒီအနာတိုင်းကျွန်တော်တို့ဆက်လုပ်ဖို့ရှိတယ်ပေါ့နော်။
ကုလသမဂ္ဂ UNICEF ကထုတ်ပြန်တဲ့အချက်အလက်တွေအရဆိုရင်2021ခုနှစ်တစ်နှစ်လုံးမှာမြေမြုံမိုင်းကြောင့်လူပေါင်း284ယောက်ထိခိုက်ခဲ့ရပြီး2020ကအရေးအတွက်ထပ်ပိုများလာပါတယ်။ချမ်းပြည်နယ်က38ရာခိုင်နှုန်းနဲ့ထိခိုက်မှုအရေးအတွက်အများဆုံးဖြစ်ပြီးတော့ကချင်၊ရခိုင်၊ပဲခူး၊ချင်း၊ကယား၊ကရင်မွန်း၊မကွေး၊စကိုင်းနဲ့တနင်္သာရီဒေသတွေကအစဉ်အတိုင်းအများဆုံးရှိနေပါတယ်။မြေမြုံမိုင်းကြောင့်ထိခိုက်ခဲ့ရသူတွေထဲမှာကလေးတငယ်အရေးအတွက်က28ရာခိုင်နှုန်းရှိနေပြီးတော့ရခိုင်ပြည်နယ်ကကလေးတွေကအများဆုံးထိခိုက်နစ်နာခဲ့တာပါ။စီရေးပရိပခါတွေကြုံခဲ့ပေမဲ့လည်းလက်တလောတိုက်ပွဲတွေမရှိတဲ့ရခိုင်ဒေသမှာလည်းလက်ကြံမြေမြုံမိုင်းတွေကြောင့်ဒေသခံတွေထိခိုက်နေရပါတယ်။မြေမြုံမိုင်းတွေကိုမြန်မာစစ်တပ်ကသုံးဆွဲတယ်လို့ပဲဒေသခံလက်နက်ကိုင်တပ်ဖွဲ့တိုင်းသားလက်နက်ကိုင်တွေကလည်းသုံးဆွဲကြတာပါ။မိုင်းထောင်ပြီးတစ်ဖက်ရန်သူကိုရည်ရွယ်တိုက်ခိုက်ကြပေမဲ့လည်းမိုင်းကျွန်းကြံတွေကတော့ဒေသခံတွေကိုဆက်ပြီးချင်းချောက်နေတယ်လို့ချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတစ်ခုမှဦးဆောင်ပါဝင်သူတူဦးကပြောပါရယ်လက်နက်ကိုင်အဖွဲ့အစည်းတွေကတော့မြေမြုံမိုင်းကိုရှောင်ကွင်းသွားလာနိုင်ကြလို့ဒေသခံတွေပဲအများဆုံးထိခိုက်နစ်နာနေရတယ်လို့သူကပြောပါရယ
်တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအားသာချက်ကိုယူခြင်းတော့အားဖြစ်ပေါ့လေ။ဟောနှစ်ဖက်စလုံးကတစ်ဖက်ရန်သူသွားလာနိုင်တဲ့နေရာမျိုးမှာမြေမြုံမိုင်းတွေကိုထောင်ထားလေရှိတယ်ပေါ့လေ။ဒီအခြေပြုပြီးပြောချင်တာကတော့ကျွန်တော်ချင်းပြည်နယ်မှာအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေဒီမြေမြုံမိုင်းရဲ့ဆိုချုပ်ကတစ်ဖက်ရန်သူဒီမကပဲနဲ့ဇာဝနေရေးအတွက်တောင်းရသွားဥယျာဉ်ချမ်းလုပ်နေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နစ်နာမှုရှိပါတယ်ပေါ့လေတော်တော်များများအပြင်းမဲ့တဲ့ပြည်သူတွေကမြေမြုံမိုင်းတန်းကြောက်တော့အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
ရမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့ကဥဟုတ်ပေါင်းကလုံခဲ့တဲ့၅နှစ်ကတောင်ယာသွားရင်မိုင်းနေမိတဲ့အတွက်ခြေရောက်တစ်ဖက်ဖျက်ပစ်လိုက်ရတဲ့အဖြစ်အပျက်ကိုအခုလိုပြန်ပြောပါရစေ
။အော်ဖျက်ပစ်ရတာကအဲ့ဒါက၄နှစ်လောက်ရှိပါပြီခင်ဗျာ။ဓမ္မနေမိတာ၊မြက်သွားရိတ်တာကမန်မနေမိတာ။အဲ့လိုဘာမလို့မလို့တတ်ဘူး။မလို့ချင်တော့မလို့တတ်ဘူးနော်။အတက်ရဟောတာ၆ဆယ်နဲ့မြေဝင်သွားပြီလား
။၅နှစ်လောက်ဝစ်လာတဲ့ခြေရောက်အတုကအခုသုံးလို့မရတော့တဲ့အတွက်အသည့်တစ်ခုရဖို့စောင့်ဆိုင်နေတယ်လို့လည်းသူက VOA ကိုပြောပါရစေ။မိုင်းတားဆီးရေးစာချုပ်ကို2021ခုနှစ်နိုဝင်ဘာလ1ရက်နေ့အထိနိုင်ငံပေါင်း164နိုင်ငံကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းကအတည်ပြုလက်ခံခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကတော့လူသားတွေကိုပိတ်မှတ်ထားတိုက်ခိုက်နေတဲ့ဒီမြေမြုံမိုင်းကိစ္စမှာပူးပေါင်းပါဝင်တာမျိုးမရှိသေးဘူးလို့မြေမြုံမိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလအစည်းအဝေးဆာမှာရေးသားထားပါတယ်။အခု2022ခုနှစ်ဇန်နဝါရီနဲ့ဖေဖော်ဝါရီနှစ်လပေါင်းစာရင်းအရဆိုရင်တော့တနိုင်ငံလုံးမှာမြေမြုံမိုင်းကြောင့်လူပေါင်း53ယောက်ထိခိုက်နစ်နာခဲ့ရတယ်လို့ UNICEF ကထုတ်ပြန်ထားပါတယ်။ဒီအချက်လက်ထဲမှာဒေသဆိုင်ရာအုပ်ချုပ်ရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ပောက်ကွဲမှုတွေကြောင့်ထိခိုက်ခဲ့ရတဲ့သူတွေစာရင်းကိုထည့်မသွင်းထားဘူးလို့ UNICEF ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA အမေရိကန်အသံကကြာတာပရိနေမနေ့ကအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။
ဖီယိုရီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရေကြီးစုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ပါတယ်။ ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
် VOA American တန်ရဲ့ကြာသာပတေးနေ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးပါမယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းမင်းများစူးစီးချက်တပုတ်ကိုလည်းတင်ဆက်ပေးခြင်းပါတယ်မလေးရှားနိုင်ငံခြားရေးဝန်ကြီးကအာဆီယံနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်ဆံလုပ်ကိုင်ဖို့အဆိုပြုထားတာတွေကိုစစ်ကောင်စီဘက်ကကြိုတင်ကန့်ကွက်ပေမဲ့အာဆီယံမှာညှိနှိုင်းဆုံးဖြတ်သွားနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ဒီနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးများရဲ့အင်တာနက်အွန်လိုင်းအစည်းအဝေးမှာမလေးရှားနိုင်ငံခြားရေးဝန်ကြီးဆာဘူဒင်အဗ်ဒူလာအနေနဲ့အခုလိုအဆိုပြုမလေးရှားသတင်းစာတွေမှာစနေနေ့ကပြောထားတာကိုမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကတင်းလာနေကကန့်ကွက်ထားပါတယ်NUG ဟာအကြမ်းဖက်အဖွဲ့အစည်းမှုမလေးရှားအဆိုပြုမှုဟာမစင်မကျင်တာဝန်မဲ့မှုပါလို့စစ်ကောင်စီဘက်ကပြောလာချိန်မှာ NUG ဘက်ကလည်းစစ်ကောင်စီအကြမ်းဖက်မှုကြောင့်လူသားချင်းစာနာမှုဒုက္ခသည်အတွက်အာဆီယံနဲ့ပူးပေါင်းဆောင်ရွက်လိုတာပါလို့ဆိုပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ NUG နဲ့အထူးသဖြင့်လူသားချင်းစာနာမှုအခြေခံပေါ်တရားမဝင်သဘောမျိုးထိတွေ့ဆက်ဆံမှုမလေးရှားကအဆိုပြုတာကိုမြန်မာမဟာဗျူဟာနဲ့မူဝါဒလေးလိုက် Institute ISP မြန်မာအဖွဲ့ညွှန်ကြားမှုဦးအောင်သူညင်းက
အာဆီယံကဘယ်တော့မှဟိုတနိုင်ငံနဲ့ကျွန်လောက်တာမျိုးမဟုတ်ဘဲနဲ့အာဆီယံမှာဟို consensus ပေါ့နော်ဆိုတော့အလုံးကြည်လေသဘောတူမှာလုပ်တဲ့ဆိုတာမျိုးလည်းရှိပါတယ်နောက်တစ်ခါအာဆီယံရဲ့အခြေခံကြတဲ့မူကသူတစ်ပါးနိုင်ငံပြည်တွင်းရေးကိုဝင်မစွတ်ဖက်ရေးဆိုတဲ့အနေအထားရှိတာပေါ့နော်ရှိတဲ့အခါကျတော့တစ်ဖက်ကဒီမိုကရေစီအရေးကိုဝိုင်းကူကြတာလည်းကောင်းပါတယ်ဒါပေမဲ့တချို့ကိစ္စတွေကအာဆီယံကအလုံးနဲ့အတူတူရှောက်မှရမယ်သဘောမျိုးဖြစ်တယ်လို့မြင်ပါတယ်ဆိုတော့လက်ရှိကမ္ဘောဒီးယားကဥဆောင်မှုယူထားတဲ့သူအာဆီယံကိုယ်စားလှယ်အထူးသံတမန်အနေနဲ့ယူထားတယ်ဆိုတော့သူ့ရဲ့လမ်းကြောင်းပေါ်မှာပဲဝိုင်းပြီးတော့လောက်ရမယ်အနေအထားမျိုးဖြစ်တယ်လို့ထင်ပါတယ
်ဒါပေမဲ့ကမ္ဘောဒီးယားဥဆောင်သဘောထားတစ်ခုတည်းမဟုတ်ပဲအာဆီယံမှာညှိနှိုင်းရဖို့ဖြစ်လာနိုင်တာကို NUG ဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကအခုလိုရှင်းပြပါတယ
်ကျွန်တော်တို့အနေနဲ့ကအာဆီယံနိုင်ငံတချို့နဲ့အဆက်အသွယ်ရှိတယ်ပူးပေါင်းဆောင်မှုတွေရှိပါတယ်အဲ့တော့တချို့နိုင်ငံတွေနဲ့တကယ်စီးကိစ္စနဲ့ပတ်သက်လို့ထုတ်ပေါ်ပြောဆိုတာပေါ့နော်အခုမလေးရှားဆိုလို့ရှိရင်ထုတ်ပေါ်ပြောဆိုလာတာမျိုးတွေလည်းရှိတယ်ပေါ့လေအဲ့တော့ဒီအာဆီယံနိုင်ငံခြားရေးဝန်ကြီးများရဲ့အစည်းအဝေးပဲဖြစ်ဖြစ်ပေါ့တခြားအစည်းအဝေးတွေမှာဒါသက်ဆိုင်ရာကျွန်တော်တို့မိတ်ဆွေနိုင်ငံတွေကတဆင့်ပေးပို့ထားတာတွေရှိပါတယ်ဆိုအခုပြုလို့မဲ့စီးပွားဆိုလို့ရှိရင်လည်းဒါလူသားချင်းစာနာမှုအခုဒီနေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆောင်ရွက်တင်လဲဆိုတဲ့ကိစ္စတွေကိုဒါကျွန်တော်တို့ရဲ့သဘောထားတွေကိုပြေပို့ထားတာတွေရှိပါတယ်အဲ့တော့ဒီအာဆီယံအနေနဲ့ကဒီသက်ဆိုင်ရာဒီ stakeholders ပေါ့နော်အော်မပတ်သက်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံဖို့ပေါ့နော်သဘောထားတွေမေးမြန်းဖို့ပူးပေါင်းဆောင်ဖို့လိုအပ်တယ်လို့ဒါကျွန်တော်တို့သဘောရပါတယ်ဒါဟာဒီအာဆီယံကနေချမှတ်ထားတဲ့ဒီ 5 point consensus ကိုခေါ်တယ်ပေါ့လေအချက်ငါချက်ပါတယ်ပုံသဘောတူညီချက်နဲ့လည်းအညီဖြစ်ပါလေဒီမလေးရှားနိုင်ငံအနေနဲ့ကဒီအာဆီယံမှာဘယ်လိုဆောင်ရွက်တင်တာပေါ့နော်အာဆီယံရဲ့ special endpoint နဲ့လည်းဘယ်လိုမျိုးဘသူတွေကိုထိတွေ့တင်တာစသဖြင့်ဒါတွေကိစ္စတွေကိုအကြံပေးခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီအလုံးဝိုင်းမှုညှိနှိုင်းပြီးတဲ့အခါကျရင်ပေါ့နော်အများရဲ့သဘောပုံသဘောတူညီချက်နဲ့ပဲဆောင်ရွက်ရမယ်လို့နားလည်ပါတယ်ခင်ဗျ
ဒီနေရာမှာအာဆီယံအခက်ကြုံရတဲ့ဘုံကိုလည်းဥအောင်သူငင်းက
တစ်ဖက်ကကျတော့ဒီအာဆီယံကထိပ်ဒီကောင်းဆောင်တွေသဘောတူရတဲ့၅ချက်ကအကောင့်ထဲမဖော်နိုင်သေးသလောက်ရှိတယ်။နော်နောက်တစ်ခါကျတော့လေဟိုလူသားချင်းစာနာမှုကိုကူညီဆိုတဲ့နေရာမှာလည်းဘလောက်နဲ့ပြီးသွားလဲဆိုတော့ကိုပြည့်ကာကွယ်ဆေးလူသားလောက်ပဲပြီးသွားတယ်။တချို့လုပ်ငန်းတွေကလည်းဘာနဲ့ပြီးသွားလဲဆိုတော့ဟိုတစ်ဖက်ကမြန်မာချက်ချင်းကြီးတစ်ဖက်ကလည်းဒီ ASEAN EHA ပေါ့ဗျာလူသားချင်းစာနာမှုကိုကူညီပေးတဲ့ agency ပေါ့။ဆိုတော့ဒါနဲ့ပဲပြီးသွားတယ်ဗျာ။နော်အဲ့တော့ဒီချက်ပိုအရေးကြီးတဲ့အခုစစ်ဘေးရှောင်ဒုက္ခသည်တို့တော့ဒီထက်ပိုကျေပြန့်တဲ့ဥမာလူတွေအကူအညီမရောက်နိုင်သေးတဲ့နေရာမျိုးကိစ္စမျိုးပေါ့နော်ဆိုတော့အဲ့ကိစ္စတွေကဆက်ဆွင်းတွေ့ဖို့ဆက်အကူအညီပေးဖို့ဆိုရင်တော်တော်လက်ခက်အောင်ပဲပြင်းပြင်းထန်ထန်ကြိုးစားအောင်ပဲကိစ္စတွေလို့မြင်ပါတယ
်ဒီပေါ်ဥမောဇော်ဦးကလည်း
လူသားချင်းစာနာမှုအကူအညီနဲ့ပတ်သက်လို့လည်းဒါကျွန်တော်တို့ကြားရတယ်ပေါ့နော်ဒါအစည်းအဝေးလုပ်မယ်ဆိုတော့ပထမဆုံးကျွန်တော်ပြောချင်တာကဒီစစ်ကောင်စီကဒီအကြမ်းဖက်အဖွဲ့အစည်းဖြစ်နေကျွန်တော်ညင်ညာထားပြီးဖြစ်တယ် ဘာလို့လဲဆိုတော့ပြည်တွင်းမှာအခုလောလောဆယ်ဆိုရင်လည်းအလုံးသိတဲ့အတိုင်းပဲစကိုင်းတိုင်းလိုနေရာမျိုးမှာအချင်းပြည်နယ်လိုနေရာမျိုးနော်ကရင်နီပြည်နယ်လိုနေရာမျိုးမှာမိတွေရှုတယ်လူတွေကိုအသက်ပြတ်နှိမ့်ဆက်ညှဉ်းပန်းပြီးတဲ့ခါကျတော့ဒီအင်တာနက်တွေပါတွေဖြတ်စသဖြင့်ပေါ့လေတပြင်းကြီးရွယ်ချက်နဲ့ဒီဖြတ်လေးဖြတ်မှုအတိုင်းအကျန်းဖက်ပြီးဆောင်ရွက်နေတဲ့အချိန်မှာဘသူကူပန်းပေါ့နော်အာဆီယံပဲဖြစ်ဖြစ်ကုလသမဂ္ဂပဲဖြစ်ဖြစ်ဘသူကူပန်းဒီနေရာတွေကိုအကူအညီတွေရောက်ရှိဖို့လက်ခံမှာမဟုတ်ပါဘူးအဲ့ဒါကြောင့်လည်းကျွန်တော်တို့ကကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့เนาะကျွန်တော်တို့နဲ့ဆက်စပ်ပတ်သက်တယ်ပေါ့เนาะတိုင်းဒေသတော်လိုင်းရဲ့ဖွဲ့စည်းများနောက်ပါဒီမြေပြင်မှာရှိတဲ့တကယ်ဒေသခံပေါ့လေဖွဲ့စည်းများဒီဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတဲ့ခါမှာအမှန်တကယ်လိုအပ်နေတဲ့ဒုက္ခရောက်နေတဲ့သူတွေရှိကိုရောက်ရှိဖို့အတွက်ကိုဆောင်ရွက်ပါနေဆက်ကိုတစ်ဖြတ်ကျော်ပြီးတော့ပေါ့เนาะအခုဒီ Facebook ကိစ္စတွေလည်းစဉ်းစားပါဆိုပြီးတော့စက်တိုက်တိုက်တွန်းနေတာဖြစ်ပါတယ်ခင်ဗျာ
တကယ်တော့စစ်ကောင်စီအနေနဲ့ဒီလူသားချင်းစာနာမှုဆိုင်ရာကူညီရေးကိစ္စမှာနိုင်ငံတကာ NGO တွေပါဝင်ဒေသတွေလူဝတ်တဲ့နေရာအကူအညီပို့ပေးနိုင်တဲ့တခြားအဖွဲ့တွေနဲ့တွဲမလုပ်လို့ပဲတကူတော့သူ့လျောက်ခံအဖွဲ့တွေနဲ့ပဲလှုပ်ချင်ပုံရတယ်လို့သုံးသက်သူတွေကထောက်ပြနေပါတယ်ခင်ဗ
ျအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ပထမဆုံးလူထုနဲ့ကျန်းမာရေးကိုကြားရမှာပါမြန်မာနိုင်ငံမှာအပူချိန်အလွန်အမင်းမြင့်တက်နေတာကြောင့်အပူဒဏ်ကာကွယ်ရေးလိုအပ်တဲ့အကြောင်းဒေါက်တာသန့်စော်ကတင်ဆက်ထားပါတယ်ခင်ဗျ
ဧပြီလအတွင်းမှာမြန်မာနိုင်ငံမှာအပူချိန်အလွန်အမင်းမြင့်တက်လာနေတာပါအခုလိုရာသီဥတုအပူချိန်မြင့်တက်လုံခဲ့လာတဲ့အချိန်မှာခန္ဓာကိုယ်အပူချိန်မြင့်တက်လာပြီးခေါင်းမူးခေါင်းကိုက်ခြင်းပင်မနှွမ်းနယ်ခြင်းတို့ကိုတွေ့ကြုံခံစားရနိုင်ပါတယ်ခံစားရတဲ့ဝေဒနာပြင်းထန်ရင်သတိလစ်ခြင်းလေဖြတ်ခြင်းတို့ဖြစ်နိုင်တာကြောင့်ဒီချိန်မှာပူပြင်းတဲ့ရာသီဥတုနဲ့လည်ရောညီထွေအောင်နေထိုင်ကြဖို့လိုအပ်တယ်လို့ကျန်းမာရေးပညာရှင်တွေကတတိပေးလျက်ရှိပါတယ်အပူဒဏ်ကြောင့်သတိလစ်ခြင်းဟာအရေးပေါ်အခြေအနေတစ်ခုဖြစ်ပြီးအပူဒဏ်ကြောင့်သတိလစ်ခြင်းမဖြစ်စေဖို့အတွက်လိုက်နာဆောင်ရွက်တဲ့အချက်တွေအကြောင်းကိုတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။
တွတ်တက်တာတဲ့ပိုအရေးကြီးတာကတော့ heat exhaustion လို့ခေါ်တယ်နော်အပူကြောင့်မလို့ဒီနှုံးချခြင်းပေါ့နော်အဲ့တော့အဲ့လိုလူတွေကြတော့ရေဓာတ်ကောစားဓာတ်ကောထွက်သွားတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာအဲသွေးပေါင်ခြင်းကျဆင်းတဲ့အခါမှာမူးဝေခြင်းနော်ဒါတခါခြေပြားလက်ပြားအေးခြင်းရင်တုံခြင်းသွေးပေါင်ကျခြင်းဒါတွေခံစားရနိုင်တယ်เนาะအဲ့လိုခံစားရတဲ့လူတွေဆိုရင်လည်းဆရာတို့ကအရေးရတဲ့နေရာခေါ်သွားပြီးတော့ရေများများတောက်ရမယ်သူ့ကိုပက်လက်လဲပြီးတော့ထားပေးရမယ်သွေးပေါင်ရင်စစ်ဆေးရမယ်ဓာစားရည်တိုက်ပေးရမယ်ပြီးတဲ့အခါမှာသူ့ကိုပန်ကာလီသုံးဖို့ရက်ခတ်ပေးခြင်းအဖြစ်ပူချိန်တန်ကနေရော့ပါအောင်ဆောင်ရွက်ပေးရမယ်အဲ့ထက်ပိုပြီးအရေးကြီးတာကတော့အသက်အန္တရာယ်ထိဖြစ်နိုင်တာကို heat stroke ခေါ်ပါတယ်အဲ့ဒါကိုဗမာလိုအပူတန်ကြောင့်သတိလစ်ခြင်းအရင်တော့ကတော့အပူရှက်ခြင်းလို့သုံးပါတယ်ခုနောက်ပိုင်းမှာတော့ကျမကြီးဝန်ကြီးထားနေအပူတန်ကြောင့်သတိလစ်ခြင်းလို့ခေါ်ပါတယ်အဲ့ဒါတော့ဆရာတို့ကချွေးထက်ဒီခန္ဓာကိုယ်ရဲ့ဒီခန္ဓာကိုယ်ရဲ့အပူချိန်ကိုထိန်းသိမ်းဖို့အတွက်ချွေးထွက်ရင်ထွက်ရင်နဲ့ထွက်เสียချွေးမရှိတော့ရေဓာတ်တွေခန်းချောက်သွားတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်တွင်းအပူချိန်ကအလွန်မင်းမြင့်တက်လာတဲ့ရေပြားတွေဟာဆိုရင်လည်း6တွေ့ပြီးတော့ပူပြင်းနေမယ်အဲ့ဒီအခါမှာ 40.5 ဒီဂရီဆယ်လ်ဆီယပ်105ဒီဂရီဖာရန်ဟိုက်တဲ့များလာပြီဆိုရင်တော့အုံနောက်အပူလောင်သွားတယ်တော့အပူတွေများတဲ့အခါမှာအုံနောက်ထိခိုက်ပြီးတော့ဆရာတို့ပြောတာဆိုတာတွေမမှန်တော့ဘူးနောက်တစ်ခါကိုဒီမေးတာပြောတာဆိုတာဒီနားမလဲတော့ဘူးနောက်တစ်ခါသတိလစ်တဲ့အထိဖြစ်ပြီးအသက်အန္တရာယ်ဆုံးရှုံးနိုင်တယ
်အပူတန်ကြောင့်သတိလစ်ခြင်းကိုကာဝယ်ဖို့အတွက်အရေးရအေးမြတဲ့နေရာတွေမှာနေဖို့လေဝင်လေထွက်ကောင်းမွန်အောင်ပြုလုပ်ဖို့ရေများများတောက်ဖို့အယောင်ဖြုတ်ဖြုတ်ပေါ့ပေါ့ချောင်ချောင်ချီတွေတွေဝတ်ဆင်ဖို့လိုတယ်လို့သိရပါတယ်အပူတန်ကာဝယ်ရေးလှုပ်ဆောင်ချက်တွေကိုစနစ်တကျလိုက်နာဆောင်ရွက်ပြီးမယ်ဆိုရင်အပူတန်ကြောင့်ကျွံတွေးနိုင်တဲ့သတိလစ်ခြင်းနဲ့လေဖြတ်ခြင်းတွေကိုလျှော့ချနိုင်မှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီဟာကိုကာဝယ်ဖို့ဆိုရေပုံမှန်သာတောက်နေပြီးတော့ခန္ဓာကိုယ်ဒီချွေးထွက်ပြီးကိုယ့်ရဲ့ခန္ဓာကိုယ်အပူချိန်ဟူတာထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်အပူကြောင့်သတိလစ်ခြင်းလုံးဝမဖြစ်နိုင်ပါဘူးเนาะအဲ့တော့ရေမတောက်နိုင်တဲ့အခြေအနေမျိုးမှာရှိတဲ့လူတွေကဆရာတို့ခုနပြောတဲ့အပူကြောင့်သတိမီခြင်းဖြစ်နိုင်တယ်အဲ့တော့ဘယ်လိုလူတွေဖြစ်နိုင်မလဲတော့လေဖြတ်ထားတဲ့လူတွေကလေးငယ်တွေတကြီးရွယ်တွေရေငတ်တိုင်းရေကိုမတောက်သုံးနိုင်တဲ့လူတွေရေဖြတ်ထားတဲ့မိမိကိုယ်တိုင်းမတောက်သုံးနိုင်တဲ့လူတွေရက်တောက်ပြီးရက်မူပြီးတော့ရေတောက်ဖို့အတွက်ကိုဒီမေ့လျော့နေတဲ့လူတွေမူးနေတဲ့အတွက်ရေတောက်ဖို့သတိမရဘူးရေတောက်ဖို့ဟိုလိုဓာတ်ရေဓာတ်လိုအပ်တာကိုသူတို့အနေနဲ့သတိမပြုမိတဲ့လူတွေမှာအပူချိန်လွန်ကဲပြီးတော့ထွက်เสียချွေးမရှိတဲ့အခါမှာဒီအပူကြောင့်သတိလိချင်းဖြစ်တယ်အဲ့တော့အပူကြောင့်သတိလိချင်းဒီအသက်အန္တရာယ်ရှိတဲ့အခြေအနေဖြစ်တယ်ဆရာတို့ခေါ်ဆိုရင်တော့ medical emergency ပေါ့အရေးပေါ်ပြုစုဆောင်ရှောက်ဖို့လိုတယ်အဓိကအပြင်တော့သူ့ရဲ့အပူချိန်ကို39ဒီဂရီကြီးရအောင်အမြန်ချပေးဖို့လိုနော်အဲ့ဒီခါမှာဆရာတို့ရေချိုးခြင်းအဲကောင်ခံထဲမှာထားခြင်းပန်ကာလီဖွင့်ခြင်းတချို့သိပ်လိုအပ်တဲ့လူတွေပါဆိုရင်တော့ဒီရေခဲထည့်ထားတဲ့ကန်ထဲမှာပါစိန်ပြီးတော့39ဒီဂရီစင်တီဂရိတ်ရောက်တဲ့အထိကိုဆရာတို့အပူချိန်ကိုမြန်မြန်ချပေးရမယ်နော်ပြီးတဲ့ခါမှာတော့ဒီရေတောက်နိုင်တဲ့လူဆိုရင်ဆရာတို့ဓာစားရေတောက်ပေးခြင်းလိုအပ်လို့ရှိရင်ဆရာတို့ကဒီ drip နော်ဒီသူ့ကိုဓာစားရေ twin beijing ajoria twin beijing di ni ni ne sia ruwa ku da nai ne bo no aro ye ji da ga ro sia ruwa tu o tat ne ma si ang ku da chin de sa yin a lu chein ni si de lu ri ko bu dan cha tri ma le ang chu de ga kwe ya bu ye ji ya sia shi ma byo kae de lu be ye da pon man tao yin angan da da lin yo ja twa nai ne ki so chwe ma twet lu di a bu chein lon kae pi ro bu chang tri li chin no ma phit nai ne twe mi su ma so di lo bu ai de ya di u ma ko ye ye lo wa che pa ma na di 3 liter နဲ့6 liter ဒီမြင်မှာလာမယ်။အရင်တမန်ပူချိန်မှာတနည်းတာအချမ်းမာတဲ့လူဒီ2 to 3 liter လိုတဲ့အချိန်မှာအခုလိုပူပြင်းပြီးချွေးထွက်တဲ့ရာသီမှာဆိုရင်တော့ရေဓာတ်ကိုလူ3 liter နဲ့6 liter ဖြည့်ရမယ်
။မြန်မာနိုင်ငံမှာရာသီဥတုပူချိန်ဟာနှစ်တစ်နှစ်ရဲ့အပူဆုံးအချိန်ကိုရောက်ရှိနေပြီးအပူချိန်အလွန်မင်းမြင့်တက်နေတာကြောင့်အပူဒဏ်ကာဝေးလှုပ်ဆောင်ချက်တွေကိုလိုက်နာလှုပ်ဆောင်ပေးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့တော့
အခုဆက်ပြီးတော့ဥကျော်စံသာတင်ပြတဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။မြမနိုင်ငံရဲ့အဓိကစိန်ခေါ်မှုကြီးတစ်ခုဖြစ်တဲ့တိုင်းရင်းသားပြိပကပြဿနာဟာအနာလဲသည့်ဆေးလဲရှိပါလျက်နဲ့ကုသလို့မရတဲ့ရောဂါတစ်ခုလို့ဖြစ်နေတယ်လို့မကြားခင်ရပိုင်းကကွယ်လွန်သွားတဲ့တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်ဦးခွန်ထွန်းဦးကမှတ်ချက်ချပါတယ်။ဘာကြောင့်ပါလဲ။သူ့ရဲ့မှတ်ချက်ကမှန်နေတုံးမဲလားစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကိုဒီဇိုင်းမမတ်ဆွဲကံရင်းနိုင်ငံတော်ပုံကံမှုဆွဲချက်နဲ့ထောင်ဒဏ်190ကျော်ချမှတ်ခံထားရတာကနေလွန်ငင်းချမ်းသာကွန်းနဲ့လွတ်မြောက်လာကစားခွန်ထွန်းဦးနဲ့2012ခုနှစ်တုန်းကဥကျော်စံသာဆွေးနွေးခဲ့တာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်
မအောင်ဆုံးကတော့ဥက္ကဋ္ဌဦးခုလိုကျန်းကျန်းမာမာပြန်လဲလွတ်မြောက်လာလို့အထူးဝန်သာပါရယ်အစလုံးကတော့
ဟုတ်ကဲ့
ကျန်းမာရေးသတင်းတွေတော်တော်လေးကြားခဲ့ရတဲ့အတွက်ကြောင့်အခုကတော့ကျန်းကျန်းမာမာပဲဆိုလို့အထူးဝန်သာပါရခင်ဗျာ
ဟု
တ်ကဲ့ပြီးကျင်တာကတော့အခုလွတ်မြောက်လာပြီးတဲ့နောက်ဥက္ကဋ္ဌဦးအတွက်ကရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနာဂတ်ကိုကျွန်တော်မေးချင်ပါတယ် SNLD ဟာ1990ပြည့်ရွေးကောက်ပွဲမှာ NLD ပြီးရင်ဒုတိယမဲဆန္ဒအများဆုံးနိုင်ငံရဲ့ပါတီဖြစ်ပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဲ့ဒီရလတ်ကိုပြစ်ပယ်ပြီးတော့2008ဖွဲ့စည်းပုံဥပဒေကိုအခုလက်ခံပြီးဓာတ်ဖြတ်ရွေးကောက်ပွဲဝင်မဲ့သူတွေလုပ်နေပါတယ် SNLD ရဲ့အနာဂတ်ကိုလည်းသိရစီခင်ဗျာ
ဘူးတစ်ခုအနေနဲ့ကတော့ဟိုဒီဥပဒေအရကျွန်တော်တို့ကပြောရရင်တော့ကျွန်တော်တို့ပါတီကတော့ဆက်သွားမှာပဲဘာလို့လဲဒီဝေပါတီအဖြစ်ရက်တီမှတာလင်းတခြားပါတီနဲ့သက်သက်တကိစ္စတွေလုပ်နေမှာကိုဥမာအဲ့တည်းတွေ့ချင်းလက်ခံချင်းတခြားလူတွေကလည်းတွေ့ချင်းလို့ပါလို့เนาะအဲ့ဒါနဲ့ပြီးတော့နိုင်ငံသားဆက်ဆံသားတို့ပါတီချင်းဆက်ဆံသားတို့เนาะပါတီမင်ဘာချင်းဆက်ဆံလို့ကအကြေးရေဂျစ္စတာမလုပ်ဘူးဆိုရင်တော့တရားမဝင်တဲ့အဖွဲ့အစည်းဖြစ်နေဦးမှာပဲအခုတော့ကျွန်တော်ဘုတ်ကပြီးတော့ခေါ်ဟပြီးဒီဟာလေးတော့ပြပြမယ်ဒါပေမဲ့ရွေးကောက်ပွဲကတော့ကျွန်တော်ထင်တယ်အချိန်မရှိတော့ဘူးမမီတော့ဘူးကျွန်တော်ထင်တယ်ဗျ
အခုမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာဒီမိုကရေစီပေါ်ထွန်းရေးဘက်ကိုဥတီနေပြီလို့လူတွေကသုံးသပ်ကြပါတယ်။ဥက္ကဋ္ဌဦးကရောဒီမိုကရေစီရေးကိုအရင်ပြောတာပေါ့လေတိုင်းရင်းသားရေးမတိုင်ခင်ဒီမိုကရေစီဖွံ့ဖြိုးရေးကိုဥတီနေရဆိုတဲ့အချက်ကိုသဘောတူပါလား
။အဲဒီမိုကရေစီဘက်ကိုတော့ဥတီနေတယ်ဆိုတာကတော့ကျွန်တော်လက်ခံပါတယ်။ဘာဆိုရင်အခုကဒီမိုကရေစီဖြစ်ပေါ်လေနောက်ကိစ္စကြီးကြောက်ရပြောင်းလဲနေတာကိုဒါပေမဲ့သူ့ရဲ့ဟိုအရှိန်နဲ့တွေ့နှုံးကတော့အများပြောတော့မဟုတ်သေးဘူးဗျ။ရာခိုင်လို့ပြောရင်တော့ကျွန်တော်55ရာခိုင်လောက်လောက်ပဲပြောင်းလဲနိုင်ပြီလို့ထင်နေတယ်။ဒါပေမဲ့ရှေ့မှာလုံးဆရာကြီးကအများကြီးကြည့်နေတာဟုတ်။အဲဒါကြောင့်ဒီမိုကရေစီပြောင်းလဲတယ်ဆိုတဲ့ဟာကတော့ကျွန်တော်လက်ခံပါတယ်
။ဟုတ်ကဲ့။ဆိုတော့မြန်မာနိုင်ငံရဲ့အရေးမှာဒီမိုကရေစီထွန်းကားရေးနဲ့တန်းတူအရေးပါတဲ့ကိစ္စတခုကတော့တိုင်းရင်းသားပြဿနာပြည်လဲရေးဖြစ်ပါတယ်။အဲ့ဒီစရဲ့အလားအလာကိုဘယ်လိုမြင်ပါလဲအခုထိန်ထိကတော့အပြစ်ခရစေးအဖွဲ့တိုင်းသားအင်အားစုတွေနဲ့အစိုးရဘက်ကဆွေးနွေးမှုတွေလုပ်နေပါတယ်အဲ့ဒီအလားအလာကိုဘယ်လိုမြင်ပါလဲခင်ဗျာ
ဒီဟာတော့ဗျာဟိုကျွန်တော်လည်းပြောကောင်းများပြီပဲတော့ကျွန်တော်ထောက်ဆက်နှစ်ခုနှစ်တော့လည်းပြောခဲ့တယ်ပြီးရရှိပြီးသားကြီးပဲနော်အခုယောဂတိဖေးတိသိရှိကြီးပဲရှိပဲဒါကျွန်တော်ဆေးရကြီးတယ်ခါတယ်ဆိုမတော့ချင်တဲ့ဘောမျိုးဖြစ်နေတယ်အမှန်ဆိုရင်တော့ဒီတိုင်းလဲတွေကဘာရချင်လဲဆိုတာညပေါင်း60စောက်ပြီးတော့တော့ပြင်ရှင်းတယ်ဆိုတော့အာအော်လောက်တော့ဝါပြည်တယ်တော့ပြီးတော့ဒီတိုင်းမင်္ဂလာစီဖွဲ့တယ်နိုင်ငံတော်ကိုတော်လမုတ်လုပ်တယ်ဆိုပြီးတော့ရမဲဖြာပြီးတော့ရှမ်းနေကိုပဲ ခါနဲ့တခြားလူတွေကြတော့တော့အဲဒီမှာကောင်းစီအလုပ်လုပ်ထုတ်ခွင့်ပေးတယ်ဆိုတာကျွန်တော်ထင်တယ်ဒီမှာအဆိုရဲ့ mindset ကနည်းနည်းပါတယ်ကျွန်တော်ထင်တယ်အမှဆိုရှင်တော့ဟိုဖြစ်နေတာတော့အကုန်လုံးလင်းကြီးဖြစ်အောင်ဟိုမှာအပိကစေကလာအဲ့60တန်ဒီ90တန်ဒီပေးပြီးတော့လက်နက်ကင်အားလုံးနော်ကဲမျိုးစဉ်းစားကြဆွေးနွေးကြဘယ်နည်းဘယ်နည်းမှာနော်အပိတွေးကြမယ်ဆွေးနွေးကြမယ်ဆိုလို့ရှိရင်ခုချိန်ခါမှာပေလုံညီလာကတဲ့စုံညီတဲ့နော်တိုင်းသားတွေနော်ရှိနေပြီပဲအဲ့တော့ဒီခွင့်ရေးကိုတော့ကျွန်တော်တို့ဒီတိုင်းရက်ကြည့်နေမယ်စာမယူဝဲနေမယ်စာတော့လုတ်တင်တယ်ကင်းကိုကြရင်းရရေးယူနောက်ပြီးတော့ကဲချင်းကိုကြတော့နော်တိုက်နေတယ်ကျန်ကြတော့ဆရာဘာဝကိစ္စကတော်မတည်ရေမချဖြစ်နေတယ်အဲ့လိုမျိုးနဲ့သွားနေတော့ဒီဖော်မြူလာတိုင်းသွားမယ်ဆိုရင်တော့နှစ်ပေါင်း100ကျော်သွားလေတိုင်းသားရေးကပြည်တယ်မှာမဟုတ်ဘူးဆိုလိုချင်တာကတော့အခုလို့လက်ခံနိုင်မဲ့ mechanism တစ်ခုတော့ကျွန်တော်တို့တွေ့နေပြီပဲအဲ့ဒီ mechanism နဲ့သွားမယ်ဆိုတော့ဖြစ်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အခု level ဒီပင်လုံးကြီးလာကန်လို့ဆွေးနွေးပွဲမျိုးတိုင်းရင်းသားပေါင်းစုဆွေးနွေးပွဲမျိုးနေပြီးတော့မှလုပ်မယ်လို့အဲ့ဒီအစွားဘက်ကပြောရတယ်ပဲကြားပါတယ်အဲ့ဒီဟာပေါ်မှာကဘယ်လောက်အယုံကြည်ရှိပါလဲခင်ဗျာ
ဒါတော့ဗျာအခေါ်ယူတဲ့လူရဲ့ mindset ပေါ့ဗျာနော်ယူသားမှုကြည်ကြည်မှုစမမှုဒီပေါ့အဲ့ဒီပေးတာနဲ့တိုင်းပေါ့
ကျွန်တော်သတင်းသမားတယောက်နဲ့ဗာကြားလဲဆိုရင်ဥက္ကဋ္ဌတချို့စစ်တပ်ထဲကတော်တော်ခက်ကြီးကြီးရာစီဟောင်းတွေကပြောတာကျွန်တော်ကြားပါတယ်တဆင်ဒီမိုကရေစီလူကျင်တာဗမာရွေလူကျင်တာတဲ့တိုင်းရင်းသားတွေကFederal ပဲတောင်းနေကြတာပဲဒီမိုကရေစီမှမတောင်းတာဆိုတော့ Federal ဆိုတော့ဟာလေပြည်ထောင်စုကခွဲထွက်ဖို့ပြောနေကြပဲလို့သူတို့ပြောနေကြတယ်ခင်ဗျာ
တိုင်းသားတွေရကျင်တာကတော့တိုင်းလူကြီးနဲ့ကိုယ်ပဲပြတိုင်းဝင်ပဲကိုယ်ယဉ်ကျေးမှုကိုထိထိစားကျင်တယ်ကိုယ်စားပေကိုထိထိစားကျင်တယ်ဟုတ်လားဒီမျိုးရှင်တစ်ထောက်ရှိအခြေခံဥပဒေထဲမှာဒီအာမခံချက်မပါလို့အဲ့ဒီဒီရောကျွန်တော်တို့ရောညီလာကကိုမတက်ပဲတယ်ကျွန်တော်ထွက်ခဲ့တယ်ဒီဒါပြီးတော့အခုဆက်ကုလပွဲလို့လည်းပြောတယ်ဆက်ကုလပွဲကအပီပီရောကွာနော်ပြန်ပြီးတော့တနေ့ပြန်ခိုင်းတာပေါ့ဆိုလေအမျိုးလေးတော့ဒီ idea လေးရှိခဲ့တာပဲအဲ့ဒါအမှန်ဆိုရင်အမျိုးသားညီလာခံကြီးကတကယ်ပေါ်လို့ platform မဟုတ်ခဲ့ဘူးလေအဲ့ဆိုလိုတာကခုနကငါတို့ကဒါပဲပြီးနေတယ်နော်သူတို့ရချင်လာတာမျိုးဖြစ်နေတယ်အဲ့ဒါကျွန်တော်ထင်တော့ဟိုအားလုံးရဲ့ပုံရိပ်ဒီချက်ကိုရှာပြီးတော့လုံးမယ်ဆိုတော့ရမယ်နော်မပြီးရင်ဘူးဆိုရင်တော့ညီညာရေးဆွေးနွေးပွဲကတော့ဘယ်နည်းနဲ့မှတော့အောင်မြင်တော့မှာမဟုတ်ဘူးခုနကကျွန်တော်ပြောရင်ပေါ့အနာသိတယ်တော့သိရှိတယ်နော်ဘာအနာဆိုတာကတော့ကိုယ်သိနေပြီအားလုံးကတော့ဒန်းလူကြီးတဲ့ကိုယ်ပဲပြန်လာခွင့်ပဲအဓိကတော့ဒီမိုကရေစီလူခုကြီးပြီးရင်ဒန်းလူကြီးတဲ့ကိုယ်ရဲ့ပြန်လာခွင့်ရချင်းချင်းတော့တိုင်းသားတွေအကြီးပဲအဲ့ဒါကမှနော်မပြီးပြီးမပြောနေဘူးနော်အိုးဒါကိုလက်ခံပြီးတော့မှတော့မဆွေးနွေးနိုင်ဘူးဆိုလို့ရှိရင်တော့ဒါဆိုရှင်ဒီငင်းကြိုင်း process ကနော်ဆက်မသွားရင်ပဲကြီးတော့မှာပေါ့ဆက်လည်းမသွားနိုင်တော့တဲ့ဒီလိုမျိုးပဲပျောက်သွားမှာပဲဆိုကြတော့က
ဟုတ်ကဲ့အဲ့မှာကိုပိုင်ပြတ်ထန်းခွင့်ဆိုတာကိုနည်းနည်းလေးအကျဉ်းချင်းပြပါလားခင်ဗျာဘယ်အတိုင်းတည်း
ကိုပဲပြတ်ထန်းခွင့်ဆိုတာတော့မျိုးရရှိတော့ပြောဗျာနော်ကိုပဲပြတ်ထန်းခွင့်တော့ဆို like cultural autonomy ရောဘာလို့ညာလို့ပေါ့ကိုပဲပြတ်ထန်းခွင့်ကတော့တော်တော်လေးကိုပြပြပြလေဒါပေမဲ့ကိုယ်ပဲပြန်ခွေပေါ်မှာတော့ကျွန်တော်တော့ပြန်ပြီးတော့အပေးယူလို့ပြီးတော့ကျွန်တော်ဆွေးနွေးလို့ရတယ်ဗ
ျဟုတ်ကဲ့နောက်တစ်ခုကလည်းပဲဒီ KIO နဲ့ဖြစ်နေတဲ့ကိစ္စမှာ KIA ဘက်ကစီရေးရအစာစီးရတာတွေရှိတယ်သူရစစ်တပ်ဘက်ကထိခိုက်တာနစ်နာတာတွေများတယ်အဲ့တော့သူတို့စီရေးရအပေါ်စီးရမှဆွေးနွေးခြင်းနဲ့ဆိုရယ်လေဆံမျိုးလည်းကျွန်တော်ကြားပါတယ်သူတို့ကဒါစစ်တပ်ရဲ way of thinking body see issue တော့ငါသာသူတို့ကြည်နေကြပါတယ်အဲ့ဒါကဘယ်လိုပြည်လဲခံကြအကြောင်းရှိပါလဲ
အဲ့ဒါလေအဲ့လိုမျိုးဖြစ်စဉ်ပဲဥတည်ရတာကိုတော့တိုက်တိုက်လာကြပြီပဲဟို see issue ရဆိုကျွန်တော်တို့အရက်တဲ့စကားပြောရင်တော့ဟိုပါသူ riser ကြမှာပဲဆွေးနွေးမယ်ဆိုတဲ့ဘောမျိုးတက်ရောက်နေတယ်ခုအဲ့ဒါ key နဲ့လက်မှတ်ထိုးပြီးနိုင်ပြီဟာလားတခြားလူတွေလည်းထိုးလို့ရပြီနော်ဘာကြောင့် KIA လည်းမထိုးနိုင်လဲဘာကြောင့်အခုဒီဘောင်ဖတဲ့နော်မထိုးနိုင်ကြီးသလဲအဲ့အဲ့ဒီကနော်အဲ့ဒီအဲ့ double standard တွေကြောင့်ကျွန်တော်အခုကဒီပြဿနာကြီးကပြောလို့ရှိရင်နော်မပြီးနိုင်တာအဲ့ဒါတွေကြောင့်ပဲကိုကျွန်တော်မသားဘူ
းဥက္ကဋ္ဌကအစကလေးကလည်းပဲအခုပြောတဲ့စကားတွေကိုပဲတန်းတူရင်းနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အတွက်ပဲတော့ရည်တည်ပြီးတော့တောင်းဆိုခဲ့တယ်အဲ့ဒီအတွက်ပဲသူတို့ဟာအဓိကအဖြစ်ဥက္ကဋ္ဌတို့ကိုဖန်ဆီးပြီးထောင်ချခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့အခုလေဥက္ကဋ္ဌရဲ့ရည်တည်ချက်ကဒီအတိုင်းပဲဆိုတော့
อ่านไปในสะเล่หลุษาเนี่ยနိုင်ငံရေးရည်စည်းချက်မှာဥက္ကဋ္ဌဦးအစဉ်ပြေပြေပါဝင်လာခွင့်ပြေးလိုက်မယ်ပါဝင်ဆွေးနွေးခွင့်အလားတူတင်ပြခွင့်ရလာလိမ့်မယ်မျှော်လင့်ပါလားခင်ဗျာအာကျွန်တော်ကပါဝင်ခွင့်ရရေးမရရေးဒါအဓိကပုံပါဘူးတိုင်းတိုင်းအခွင့်အရေးရဖို့ကအဓိကပါဟုတ်လားမပေးခြင်းပဲနဲ့ပြေးပြီးတော့မပါပြီးပြောခိုင်းနေပါတူးပါလေမင်းတို့ကတတ်တော့တယ်မပေးနိုင်ဘူးဆိုလို့ရှိရင်ဒ မတော်လည်းတက်မယ်ဆိုလည်းမဟုတ်ပါဘူး
ကျွန်တော်နောက်ဆုံးမေးချင်တာအခုပါလီမန်လွှတ်တော်မှာအရေးခံပြီးတော့ပါဝင်ဆောင်ရွက်နေရတဲ့2008ဖွဲ့စည်းပုံကိုလက်ခံပြီးဆောင်ရွက်နေရတဲ့တိုင်းရင်းသားပါတီတွေကိုဘယ်လိုသဘောထားပါလဲခင်ဗျာ
သူတို့ကတော့ဗျာအခုသူတို့ယုံကြည်ချက်နဲ့သူတို့လုပ်သွားတာကိုတော့အခုတော့တက်တော့တက်နေပြီပေါ့ဗျာဒါပေမဲ့ကျွန်တော်ချင်းလည်းโอ้เดี๋ยวมันเนี่ยตรุดิเปล่าเล่มุอธิบ่ดิติเล่นี่อธิรอตรุไม่อยากดีเออตรุชัดติเชตรุไข่อยู่เจ็ดกูรอตรุบ่มาดอโหสนับไม่รู้บ่กูถ้าตรุเนี่ยยุจิเจ็ดเนี่ยหลุดกว่าเลยกิซ่าตรุรู้ก็เป็นตัวเนี่ย
အခုဆက်လက်ပြီးတော့ကိုရနိုင်အပတ်စဉ်စူးစီးတင်ပြနေတဲ့အားကစားကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်
လောဘတဝန်းကမပီးဘောလုံးဘွဲတွေမှာတော့ပွဲစဉ်တွေမကုန်သေးပေမဲ့အချို့နေရာတွေမှာတော့ချန်ပီယံအသင်းတွေထွက်ပေါ်လာခဲ့ပြီးတော့ဖိနိုင်ငံမှာတော့ Real Madrid အသင်းကမပီးချန်ပီယံဖြစ်သွားခဲ့ပါပြီ။ဒါဟာ Real Madrid အသင်းအတွက် La Liga မပီးချန်ပီယံစုကို35ကြိမ်လောက်ပိုဆွဲတာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့က Real Madrid နဲ့ Espanyol တို့ Madrid မြို့မှာကစားကြတာမှာ Real က4ဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်။ဒီပွဲမှာ Real အတွက်ဂိုးတွေကိုတော့ Rodrigo က2ဂိုးအဆန်းစီယိုနဲ့မန်ဇီမာတို့ကတကိုးစီသွင်းပေးခဲ့ပါတယ်ဒီပွဲနိုင်လိုက်တာကြောင့် Real Madrid အသင်းဟာ34ပွဲကစားပြီးချိန်မှာ81မှတ်ရပြီးတော့မပီးပွဲတွေပြီးဖို့4ပွဲကျန်နေသေးပေမဲ့ဒုတိယနေရာက Barcelona ထက်15မှတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့ပါတယ်ပုံမှန်အားဖြင့်တော့အနည်းဆုံး Real နဲ့ Barcelona တို့အသင်းနှစ်သင်းကြားမှာရာသီကုန်တဲ့အထိအကျိတ်နဲ့ရှင်ပြန်ရလေရှိတဲ့ La Liga အမပေးပွဲတွေမှာအခုလိုဘောလုံးရာသီကုန်ဖို့ဒေဘွဲချန်နေသေးတဲ့အချိန်မှာချန်ပီယံဖြစ်တာဟာစပိန်လာလီဂါပြိုင်ပွဲတွေရဲ့အစဉ်လာမှာတော့ကြုံတော့ကြုံငယ်ထူးခြားတဲ့အနေအထားတစ်ခုလိုပဲပြောရမှာဖြစ်ပါတယ်ရီယယ်ဇင်ချန်ပီယံဖြစ်တာနဲ့ပတ်သက်ပြီးတော့ဒီပွဲမှာငကိုးသွင်းခဲ့တဲ့တိုက်စစ်မှုရိုဒရီဂိုကတော
့ Creo que hemos trabajado muy bien tanto ofensivamente como defensivamente y esto hace toda la diferencia
ကျွန်တော်တို့ကတိုက်စစ်ရောခံစစ်ရောကောင်းကောင်းကစားနိုင်ခဲ့ပြီအဲ့ဒါကအဓိကကြတယ်လို့ထင်ပါတယ်ပွဲတော်များများမှာကျွန်တော်တို့ဂိုးတွေမပေးခဲ့ရပါဘူးဒါကလည်းအရေးပါတဲ့အချက်တစ်ခုဖြစ်ပြီးချန်ပီယံဖြစ်စေတဲ့အဓိကအချက်တစ်ခုပ
ါရီယယ်ဇင်ဒီနေ့ချန်ပီယံဖြစ်တဲ့နေရာမှာဒိုက်စမူဘင်ဇီမာနဲ့ကွင်းလယ်လူမိုဒရစ်တို့ဟာအဓိကကြတဲ့ဒီနေရာမှာပါဝင်ခဲ့ပြီးတော့လောလောဆယ်အထိတော့ဘင်ဇီမာကလာလီဂါမှာ26ဂိုးသွင်းပေးထားပြီးတော့12ဂိုးပံ့ပိုးခဲ့သလိုမိုဒရစ်ကလည်းအသက်36နှစ်ကျော်ပြီဖြစ်ပေမဲ့လည်းကွင်းလယ်ကနေအသင်းကိုအဓိကမောင်းနေနေကြတာဖြစ်ပါတယ်ဒါပေမဲ့ Real သင်းရဲ့ဒီအောင်မြင်မှုမှာအဓိကအကြဆုံးလူကတော့ Real သင်းရဲ့နီးပြကားလို Ancelotti ဖြစ်ပါတယ
် Ahora después con hecho que estoy en el Real Madrid el disfruto cada día en el Real Madrid ese
ကျွန်တော်အခု Real အသင်းမှာရှိနေတယ်ပြောပါတယ်ကျွန်တော်ဒီကိုပြန်ရောက်လာတဲ့အချိန်မှာကျွန်တော်အရန်ကန်ကောင်းနေဆိုတာသိလိုက်တယ်ဘယ်သူမှကျွန်တော်တို့နိုင်မယ်လို့မထင်တဲ့အချိန်မှာကျွန်တော်တို့အကောင်းဆုံးကစားနိုင်ခဲ့ပြီးတော့ချန်ပီယံဖြစ်ခဲ့တယ်ဒီလိုပြန်ပြီးနီးပြလုပ်ခွင့်ရတာကံကောင်းပြီးတော့ကျွန်တော်အသင်းမှာဆက်နေခြင်းပါလေအသင်းနိုင်တယ်ဆိုရင်ဒီမှာနေဖို့ကလွယ်ပါလေနိုင်ဖို့ပဲလိုတာပ
ါ Real သင်းရဲ့မဟာပြိုင်ပွဲကြီးဖြစ်တဲ့ Barcelona အသင်းရဲ့နီးပြရှာဗီကတော့ Real သင်းဟာ Champion ဖြစ်တဲ့ဆိုပြီးတော့ချီးကျူးထားပါတယ
် Can zona més tranquil·litat l'objectiu més a prop que és classificar-nos per Champions y ahora tenim una liga diferent una liga de 5 equips
Real အသင်းကအခု Champion ဖြစ်သွားပါပြီသူတို့အသင်းထိုက်တိုက်တန်တန်နိုင်သွားတာဖြစ်ပြီးအဲ့ဒီအတွက်လည်းဂုဏ်ယူတယ်လို့ပြောချင်ပါတယ
် Real အသင်းအခုလို Champion ဖြစ်သွားတာကြောင့်အသင်းသားတွေရောပရိသတ်တွေရော Madrid မြို့မှာစနေနေ့ကအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ် Real အသင်းဟာနှစ်ထပ် Barca နဲ့မြို့မှာလှည့်လည်အောင်ပွဲခံခဲ့သလို Real ပရိသတ်တွေလည်းတောင်းနဲ့ချီပြီးတော့ Madrid မြို့လည်းကောင်ကစပယ်လက်စီဘန်းမှာစူဝေးပြီးတော့အောင်ပွဲခံခဲ့ကြပါတယ်တစ်ဖက်မှာလည်း Real Madrid အသင်းအခုလို La Liga Champion ဖြစ်သွားတဲ့အတွက်နီးပြ Ancelotti ဟာဥရောပရဲ့ထိပ်တန်းအမှတ်ပေးပြိုင်ပွဲ၅ခုကိုဘိုးဆွဲမှုတဲ့ပထမဆုံးနီးပြဖြစ်လာခဲ့ပါတယ် Ancelotti ဟာ2004ခုနှစ်မှာ AC Milan အသင်းနဲ့ Italy Serie A Champion ဆု
2010မှာ Chelsea အသင်းကို Premier League ဖလား2013မှာ PSG အသင်းကိုပြင်းထန်မှတ်ပေးချန်ပီယံဆုနဲ့2019မှာ Bayern Munich အသင်းကို German Bundesliga Champion ဖြစ်အောင်လှုပ်ပေးခဲ့ပြီးတော့အခုနောက်ဆုံး Real Madrid အသင်းနဲ့ La Liga Champion ဆုကိုရလိုက်တာဖြစ်ပါတယ်။ဒါကြောင့်သူဟာဥရောပရဲ့ထိပ်တန်းအမှတ်ပေးပြိုင်ပွဲ5ခုစလုံးကိုဘိုဆွဲမှုတဲ့ပထမဆုံးနှိပြဖြစ်လာခဲ့ပါတယ်။အခုလိုဥရောပထိပ်တန်းပြိုင်ပွဲ5ခုမှာချန်ပီယံဖြစ်ခဲ့တာနဲ့ပတ်သက်ပြီးအန်ချယ်လော့တီပြောတာကတော့
Es muy especial porque hace tiempo que no creo que el último título le ganó con el Bayern Múnich viene que después
ဒီချန်ပီယံဆုတော့ကျွန်တော်တို့သိထူကြပါတယ်။အားကြောင့်လဲဆိုတော့နောက်ဆုံးအချိန်ကျွန်တော်အမှတ်ပေးချန်ပီယံဆုရတာကတော့ Bayern Munich နဲ့ပါ။အဲဒီနောက်ကျွန်တော်ကဥရောပတွင်းကအသင်းတွေမှာလှည့်ပြီးတော့နှိပြလုပ်ခဲ့ပြီးအခု Real ကိုပြန်လာပြီးတော့ပထမနေ့မှာအမှတ်ပေးချန်ပီယံဆုကိုရလိုက်တာပါ။Real မှာပထမဆုံးအချိန်နှိပြလူတုံးကကျွန်တော် La Liga နဲ့ Super Fly ကိုမရခဲ့ပါဘူး။ဒါပေမဲ့အခုဒီချိန်မှာတော့ကျွန်တော်ရခဲ့ပါတယ်။ဒါပေမဲ့ဘောလုံးရာသီကမပြေးသေးပါဘူး
။ Ancelotti ကနှိပြအဖြစ်နဲ့2003နဲ့2009တွေမှာ AC Milan အသင်းကိုဥရောပ Champions League ဖလားကိုနှစ်ချိန်ဘိုးဆွဲအောင်ဦးဆောင်ခဲ့တယ်လို့ Real Madrid အသင်းကိုလည်း2014ခုနှစ်က Champions League ဖလားရအောင်လုပ်ပေးခဲ့သူဖြစ်ပြီးတော့ဥရောပရဲ့အကောင်းဆုံးထိပ်တန်းနှိပြတွေကတဦးလို့ဆိုရမှာပါ။သူဟာ AC Milan နဲ့ Champions League နှစ်ကြိမ်ရထားသလိုပထမတစ်ကြိမ် Real မှာနှိပြလုပ်ခဲ့တော့ကလည်း Champions League ပိုဆွဲခဲ့တာကြောင့်အခုတစ်ကြိမ်ထပ်ပြီးပိုဆွဲမလားဆိုတာကလည်းအားလုံးကစိတ်ဝင်စားနေကြပါတယ်။ဒီလိုဖြစ်ဖို့အတွက်ဆိုရင်တော့ Ancelotti ရဲ့ Real Madrid အနေနဲ့အခုလောလောဆယ်မှာအရင်ဆုံး Man City အသင်းကို Champions League Semi-Final မှာကျော်ဖြတ်ရမှာဖြစ်ပါတယ်။ဒီနောက်မှာတော့ Champions League Semi-Final ပွဲစဉ်ဒုတိယကျော်ဖြတ်တဲ့ Real Madrid နဲ့ Man City တို့ Madrid မြို့မှာကစားကြမှာပါ။ပထမကြော်တုံးကတော့ Man City က Real ကို 4-3 ဂိုးနဲ့နိုင်ထားတာဖြစ်ပါတယ်။ဆိုတော့ Real အနေနဲ့အိမ်ခွင်မှာ Guardiola ရဲ့ Man City ကိုနိုင်ကစားပြီး Final တက်နိုင်မလား။ဒါမှမဟုတ် Guardiola ရဲ့ Man City ကပဲ Final ကိုနောက်တစ်ကြိမ်ထပ်တက်သွားမလား။ Real Madrid နဲ့ Manchester City တို့ရဲ့ဒီည Champions League ပွဲစဉ်ကိုတော့မာဆန်တော်အချိန်ဒီနေ့ညသကောင်းကျော်စာသာပရိနေမနဲ့တနာရီခွဲမှာကစားကြမှာဖြစ်ပြီးတော့ဘောလုံးဝါသနာရှင်တွေမလွတ်တမ်းစောင့်ကြည့်ရမယ်ပွဲလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပါမယ
်။ဒီကွင်းကိုနှစ်လကျော်ကြာဆက်လက်ကြီးကျယ်တက်ခတ်နေတဲ့ Russia ပေါ်တွုံးမြင့်တန်ခတ်ရေးယူဖို့ဒီသတင်းပတ်တဲ့ကမ္ဘာစစ်မှုထက်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေဆွေးနွေးရမှာဖြစ်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်နိုင်ရေး G7 ခေါင်းဆောင်တွေတွေ့ဆုံရမှာဆွေးနွေးကြမယ်အကြောင်းဗိုလ်ထုနယ်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းထုတ်တွေကိုပြောခဲ့တာပါ။ဗိုလ်ထုနယ်မှာပဲရေနံတင်ပို့မှုတွေတားမြစ်တာအပဝင်ရုရှားပေါ်ပြင်းထန်တဲ့ရေယူတန်ခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုဥရောပသမ္မတ EU ကလည်းကြေညာပါတယ်။ရုရှားကရေနံစည်းဝယ်ယူမှုတွေကို6လအတွင်းရပ်ဆိုင်းမှုတန်ဆင်ထားတဲ့စွမ်းအင်ပစ္စည်းတွေကိုတင်သွင်းမှုတွေ2022ခုနှစ်မှာရပ်ဆိုင်းမှုတွေပါဝင်တဲ့အစီအစဉ်တစ်ရပ်ကိုဥရောပကွန်ရှင်ဥက္ကဋ္ဌအဆူလာဗွန်ဒန်လီယန်ကကြေညာလိုက်တာပါ။နိုင်ငံတော်တမန်ခံပုဂ္ဂိုလ်တော်ဆက်စုကြည်ကိုအရေးလိုက်စားမှုဆွဆွဲရက်နဲ့ပြီးခဲ့တဲ့သတင်းပတ်တဲ့ထောင်နဲ့9နှစ်ချခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကဗိုလ်ထုနေမှာပဲပယ်ချလိုက်ပါတယ်။အယူခံနဲ့ပတ်သက်လို့အပြန်အလှန်လျှောက်လှယ်ချက်တွေကိုကြားနာတာမရှိဘဲတင်ပြပြချင်းဆိုသလိုပယ်ချလိုက်တာလို့လည်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးတာပါဒီမနေ့အစီအစဉ်ထုတ်လုပ်မှုရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ကြပါတယ်ဒီမနေ့ VOA အစီအစဉ်တွေကို line to meter 24 40 51နဲ့ line lab meter 190တို့အပြင် VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ် VOA နဲ့ပတ်သက်ပြီးတော့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက voa ပြီးကြပါခင်ဗျာ varmis@voanews.com ကိုစာရိုက်သားပေးပို့နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေကြောင်းဆုတောင်းလိုက်ပါတယ်ခင်ဗျာVOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်ပါ
This program has come to you from the Voice of America, Washington.